Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဂျွန်လ7ရက်နေ့တောက်ချနေအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မောင်ပါရှင်။ COVID-19 ကာယောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။အမေရိကန်ပြည်ထောင်စုကလူနည်းစုအတိုင်းဝိုင်းတွေကြားစီးပွားရေးတိုးတက်အောင်အပြင်းထန်လှုပ်သွားမှာဖြစ်သလိုအဲ့ဒီအတိုင်းဝိုင်းတွေရှိနေတဲ့နေရာတွေမှာကျန်းမာရေးဆောင်ရှောက်မှုကွာဟချက်တွေကိုလည်းဖြည့်ရှင်းသွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကကတိပြုထားပါတယ်။အမေရိကန်မှာရဲလက်ချက်ကြောင့်လူမဲအမျိုးသားဂျော့ချ်ဖလော့ဒ်ဒေသုံးခဲ့ရလို့ဆန္ဒပြပွဲတွေတည်နှစ်ပတ်ကျော်ရှိနေချိန်မှာလုံခြုံမှုအခွင့်အရေးနဲ့ဂုဏ်သိက္ခာရှိရေးအချက်၄ချက်ပါအစီအစဉ်နဲ့ဆောင်ရွက်သွားမှာဖြစ်တယ်လို့အင်ဘျူရိုကပြောပေမဲ့အသေးစိတ်ထုတ်ပြန်ခြင်းမရှိပါဘူး။သမ္မတကတော့အစီအစဉ်အရရဲတပ်ဖွဲ့အတွင်းအင်အားသုံးမှုနဲ့ဆိုင်တဲ့အမိန့်ထုတ်ပြန်ဖို့ဆောင်ရွက်နေတယ်လို့ Texas ပြည်နယ် Dallas မြို့မှာကြာသပတေးနေ့တုန်းကပြောကြားခဲ့ပါတယ်
။ We're working to finalize an executive order that will encourage police departments nationwide to meetThe most current professional standards for
တနိုင်ငံလုံးကရဲဌာနတွေအနေနဲ့အင်အားအသုံးပြုတဲ့နေရာမှာနောက်ဆုံးထုတ်ပြန်ထားတဲ့စံချိန်စံညွှန်းတွေအတိုင်းလိုက်နာဆောင်ရွက်ရေးသမ္မတအမိန့်ထုတ်ပြန်ဖို့လုပ်နေတယ်လို့သမ္မတထရမ့်ပြောသွားတာပါ။ရဲတွေအနေနဲ့လိုအပ်တဲ့လေ့ကျင့်သင်တန်းတွေရရှိအောင်အသေးချလုပ်သွားမယ်လို့လည်းသမ္မတကဆိုပါတယ်။တယူသံအမြင်တွေကြိုးကြောင်းမှန်အပေါ်အခြေခံတာမဟုတ်တဲ့အယူအဆတွေကိုအတူတွဲဖြေရှင်းသွားကြရမယ်လို့လည်းပြောကြပါတယ်။ဒါပေမဲ့သိခါရှိတဲ့အမေရိကန်သန်းနဲ့ချီကိုခွဲခြားဆက်ဆံနေသူတွေလို့မှားယွင်းခေါင်းစဉ်တက်နေရင်တော့ထိခိုက်မှုတွေကိုကူစားတဲ့နေရာမှာတိုးတက်မှုရှိမှာမဟုတ်ဘူးလို့လည်းသမ္မတထရမ့်ကပြောပါရရှင်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဂျက်ဆန်ဗေးလ်မြို့မှာဩဂတ်လတည်းကျင်းပမဲ့ Republican Party ညီလာခံကြရရင်ရွေးကောက်ပွဲပြန်ဝင်မဲ့သမ္မတလောင်းအဖြစ်သမ္မတဒေါ်နယ်ထရမ့်မိန့်ခွန်းပြောကြမယ်လို့ Republican Party ကော်မတီကကြာသပတေးနေ့တုန်းကကြေညာပါတယ်။North Carolina ပြည်နယ် Charlotte မြို့မှာလည်းပါတီညီလာခံကိုကျင်းပမှာဖြစ်ပြီးမြဲသမ္မတလောင်းမိန့်ခွန်းပြောကြားမှုအပအဝင်တချို့ကိစ္စတွေကို Florida ပြည်နယ်မှာလုပ်မယ်လို့ပါတီကော်မတီကပြောပါတယ်။ COVID-19 ကာယောဂါကူးစက်မှုထိန်းချုပ်တဲ့အနေနဲ့လူချင်းခက်ခွက်ခွာနေဖို့နှာခေါင်းစည်းတပ်ဖို့စတဲ့ကန့်သက်ချက်တွေရှိနေချိန်မှာသမ္မတထရမ့်ကသူမိန့်ခွန်းပြောတဲ့အခါမှာဒီကန့်သက်ချက်တွေမရှိဘဲလူအပြည့်တက်ရောက်တဲ့ခန်းမထဲမှာပဲပြောချင်တယ်လို့အလေးထားပြောနေပါတယ်။2020သမ္မတရွှေကောက်ပွဲအနိုင်ရရေးအတွက်တိတ်အရေးကြီးတဲ့ Florida ပြည်နယ်မှာအောင်ပွဲခံပွဲကြီးကျင်းပဖို့နဲ့စီးပွားရေးပိုကောင်းမွန်လာဖို့ Republican တွေစိတ်အားထက်သန်နေကြတယ်လို့ Republican Party ဥက္ကဋ္ဌ Ronald McDaniel ကကြေညာချက်ထဲမှာပြောထားပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်အနေနဲ့ American သမ္မတ Donald Trump နဲ့အဆက်အဆံဆက်လုပ်နေစရာအကြောင်းသိမရှိဘူးလို့မြောက်ကိုရီးယားဘက်ကပြောလိုက်ပါတယ်။သမ္မတထရမ့်နဲ့ကင်ဂျုံအန်တို့စင်ကာပူနိုင်ငံမှာပထမဆုံးလုပ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲနှစ်နှစ်ပြည့်မှာမြောက်ကိုရီးယားဘက်ကထုတ်ပြန်တဲ့ကြေညာချက်ကိုအစိုးရပိုင်းသတင်းမီဒီယာတွေမှာဖော်ပြခဲ့တာပါ American အစိုးရဘက်ကရန်လိုတဲ့မူဝါဒတွေကိုဆက်လက်ကျင့်သုံးနေရင်ခေါင်းဆောင်ကင်နဲ့သမ္မတထရမ့်တို့ဆက်ဆံရေးကနေတန်တမာရေးအရာထူးခြားတဲ့အပြောင်းအလဲဖြစ်လာနိုင်မှာမဟုတ်ဘူးလို့ကြေညာချက်ထဲမှာရှင်းတာထားပါတယ်American အစိုးရမူဝါဒတွေအရ American ဟာမြောက်ကိုရီးယားနိုင်ငံအပေါ်ရှေးရှေးချိမ့်ချောက်နေတဲ့ရန်ဖြစ်တယ်ဆိုတာတက်တည်ပြနေတဲ့အတွက်မြောက်ကိုရီးယားအနေနဲ့စစ်အင်အားတိုးတက်အောင်လှုပ်သွားမယ်လို့လည်းဆိုထားပါတယ်။ American သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ကြား2018ခုနှစ်ဇွန်လမှာပထမဆုံးတွေ့ဆုံခဲ့ကြတာပါ။ဒုတိယအကြိမ်အဖြစ် Vietnam နိုင်ငံမှာ2019ခုနှစ်တွေ့ဆုံခဲ့ကြရမှာတော့အဆင်မပြေဖြစ်ခဲ့ပြီးတဲ့နောက်နှစ်ဖက်ဆက်ဆံရေးရပ်တန့်နေခဲ့တာဖြစ်ပါတယ်။ကောင်းဆောင်နှစ်ယောက်ထိပ်သီးတွေးဆောင်နိုင်ဖို့အဓိကကြားဝင်ဆောင်ရွက်ပေးခဲ့တဲ့တောင်ကိုရီးယားနိုင်ငံရဲ့အဆက်အဆံလုပ်နေတဲ့လမ်းကြောင်းအလုံးကိုဖြတ်တောက်မယ်လို့လည်းမြောက်ကိုရီးယားကဒီသတင်းပတ်ထဲမှာကြေညာခဲ့ပါတယ်။အီရတ်နိုင်ငံထဲမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ကိုရှော့ချရေးကတိကိုအမေရိကန်နဲ့အီရတ်တာဝန်ရှိသူတွေထပ်မံကတိပြုခဲ့ကြပါတယ်။ IS စစ်သွေးကြွရန်ကိုအမြင့်ပြတ်ချေမှုန်းရေးဆောင်ရွက်မှုတွေတိုးတက်မှုရှိနေတဲ့အတွက်လာမယ့်လတွေအတွင်းမှာအီရတ်ကနေအမေရိကန်တပ်တွေဆက်ပြီးရှော့သွားနိုင်မှာဖြစ်တယ်လို့American Iraq Mahabiha Swine Bwe ပူးတွဲကြေညာချက်ကိုကြာသပတေးနေ့တုန်းကထုတ်ပြန်ခဲ့တာပါ။ဒါပေမဲ့တပ်တွေရုပ်သိမ်းရေးအချိန်တတ်မှတ်ချက်အသေးစိတ်ကိုတော့ပြောကြားခြင်းမရှိပါဘူး။ခိုင်မာတဲ့အပြန်အလှန်အကျိုးစီးပွားကိုအခြေခံတဲ့လုံခြုံရေးဆိုင်ရာဆက်ဆံရေးဘက်ကအာရုံပြောင်းဆိုင်နေတာနဲ့အတူ Iraq မှာဆက်ရှိနေတဲ့တပ်ဖွဲ့တွေကိစ္စ Iraq အစိုးရနဲ့ American ဆက်ဆွေးနွေးသွားမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00 နာရီကနေ10:00 အထိ 19MHz 15.5 MHz 3 တိုက်ဒိုမီတာ25 kHz 1183ညတိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာတိုက်လန့်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်
ဒီကနေတောက်ကြနေကြပိုင်းနောက်ဆုံးရသတင်းလေးကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ချင်းကြပေးတော့မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်မှုတွေကိုဇူလိုင်လအထွန်းမှာပထမဆုံးအကြိမ်ဖြစ်နေကြေကြေပြတ်ပြတ်စမ်းသပ်သွားမှာဖြစ်တယ်လို့အမေရိကန်ကမိုဒါနာဇီဝနည်းပညာကုမ္ပဏီကပြောလိုက်ပါတယ်။ COVID-19 ကာကွယ်ဆေးထုတ်လုပ်နိုင်မှုအတွက်မိုဒါနာကုမ္ပဏီကအမေရိကန်မျိုးသားကျန်းမာရေးဌာနနဲ့အတူလုပ်နေတာဖြစ်ပါတယ်။အမေရိကန်မှာရှိလာကြရင်စေနာဝန်ထမ်း3000လောက်ကိုပထမဆုံးအကြိမ်ဖြစ်နေကြေကြေပြတ်ပြတ်စမ်းသပ်သွားမှာဖြစ်တယ်လို့ကုမ္ပဏီကမနေ့ကပြောပါတယ်။ဒီထဲကတချို့ကတကယ်စမ်းသပ်ကာကွယ်ဆေးအစ်စ်ထိုးပေးပြီးတချို့ကတော့အနေနဲ့မရှိတဲ့စမ်းသပ်ဆေးထိုးပြီးတော့နိုင်ရှင်သူတွေကနာပြုမှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲတရုတ်ဇီဝနည်းပညာကုမ္ပဏီ Sinovac ကလည်းသူတို့ရဲ့ကာကွယ်ဆေးကိုဘရာဇီးနိုင်ငံကစီးနားဝန်ထမ်း9000လောက်နဲ့ရှီလာမှာစမ်းသပ်သွားဖို့စီစဉ်နေပါတယ်။ဒါပြင်ဗြိတိန်က Oxford တက္ကသိုလ်ကလည်းသူတို့စီကထုတ်လုပ်ထားတဲ့ကာကွယ်ဆေးကိုဘရာဇီးမှာပဲစမ်းသပ်သွားမှာဖြစ်ပါတယ်။ American ဆိုရကတော့ပုဂ္ဂလိကတခွက်ကန်းအနေနဲ့အတူပေါင်းပြီး Operation Warp Speed လို့ခေါ်တဲ့စီမံကိန်းကိုလုပ်နေပါတယ်။အဲဒီကနေ COVID-19 ကာကွယ်ဆေးတန်း300လောက်ကိုဇန်နဝါရီလမှာထုတ်လုပ်နိုင်ဖို့မျှော်လင့်နေပါတယ်။ဒါမဲ့လည်းကာကွယ်ဆေးတွေအလုပ်ဖြစ်မယ်မဖြစ်ဘူးဆိုတာဘာမှအာမခံချက်မရှိသလိုအလုပ်ဖြစ်မယ်ဆိုရင်တော့လအနေငယ်ထပ်ပို့ပြီးအကာအကွယ်ရကြမှာဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။အခုဆိုရင်ကမ္ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း9000ကျော်နဲ့သေဆုံးသူ42000ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံသူနောက်ထပ်တဦးထပ်မံတွေ့ရှိလာကြောင်းရောဂါကူးစက်ခံသူအရေအတွက်ဟာ161ယောက်ရှိသွားပြီလို့ကျန်းမာရေးနဲ့အားသာဝန်ကြီးဌာနကဒီနေ့ဇွန်လ12ရက်နေ့မနက်8နာရီထုတ်ပြန်ကြမှာပြောထားပါတယ်။မနေ့ကဓာတ်ခွဲနမူနာစုစုပေါင်း199ခုကိုဒုတိယအထုပ်ဖြစ်နေထပ်မံစစ်ဆေးခဲ့တာမှာ COVID-19 ရောဂါပိုးကူးစက်ခံထားသူနောက်ထပ်တယောက်တွေ့ရှိခဲ့တာဖြစ်တယ်လို့ပြောပါတယ်။အခုနောက်ဆုံးရောဂါကူးစက်ခံလိုက်ရတဲ့သူဟာရန်ကုန်တိုင်းဒေသကြီးတန်လျင်မြို့နယ်ကအသက်60အရွယ်အမျိုးသမီးတဦးဖြစ်တယ်လို့ပြောပါတယ်။သူဟာအိန္ဒိယနိုင်ငံကနေပြန်လာတဲ့သူတဦးဖြစ်ပြီးတော့အသွာလာကန့်သတ်ထားရှိသူတဦးဖြစ်တယ်လို့လည်းဆိုပါတယ်။ယောဂဘုကုသက်ခံရသူတွေကဆေးရုံတက်ကုသမှုခံယူပြီးယောဂပျောက်ကင်းလာသူ165ယောက်ရှိပြီးတော့အဲ့ဒီက150ကိုဆေးရုံကဆင်းဝင်ပြုလိုက်ပြီးတော့သတ်မှတ်ထားတဲ့နေရာတွေမှာအသွာလာဆက်လက်ကန့်သတ်ပြီးတော့စောင့်ကြည့်နေတယ်လို့ပြောပါတယ်။အခုချိန်ထိတော့မြန်မာနိုင်ငံမှာ COVID-19 ယောဂကြောင့်သေဆုံးသူ6ယောက်ရှိတယ်လို့ကျန်းမာရေးနဲ့အာဆာဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာ။မလေးရှားနဲ့ထိုင်းနိုင်ငံတို့အနေနဲ့ပင်လယ်တွင်းဆက်လီဒီဘောကရိုဟင်ဂျာဒုက္ခသည်တွေကိုအမြန်ဆုံးကန့်ကွက်ခွင့်ပေးပြီးတော့ကယ်တင်သင့်တယ်လို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကဒီနေ့ပြောလိုက်ပါတယ်။ဒါပြင်အဲ့ဒီလူတွေကိုလိုအပ်တဲ့အကူအညီတွေပေးပြီးခလုံးခွင့်ရအောင်လည်းလုပ်ပေးသင့်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဇွန်လ10ရက်နေ့ကမလေးရှားနိုင်ငံလန်ကာဝီကမ်းခြေကိုဆက်လီနဲ့ရောက်လာတဲ့ရိုဟင်ဂျာ169ယောက်ကိုမလေးရှားအာဏာပိုင်တွေဘက်ကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။နောက်ထပ်ဒုတိယဆက်လီတစင်းပေါ်မှာတော့ရိုဟင်ဂျာဒုက္ခသည်300လောက်ပါဝင်ပြီးအဲ့ဒီဆက်လီဟာထိုင်းနိုင်ငံကခိုအာဒန်ကျွန်းနောက်မှာရှိတယ်လို့မလေးရှားနိုင်ငံရဲ့ပင်လယ်ရေကြောင်းထိန်းသိမ်းကာကွယ်စောင့်ရှောက်ရေးအဖွဲ့ကပြောပါတယ်။အဲ့ဒီဆက်လီနဲ့ဆင်းဟာဘင်္ဂလားဒေ့ရှ်နိုင်ငံကနေပြီးခဲ့တဲ့ဖေဖော်ဝါရီလကထွက်လာခဲ့တာဖြစ်ပြီးတော့ဆက်လီပေါ်မှာပါလာတဲ့သူတွေဟာရေနဲ့အစားအစာအလုံးလောက်မရတာ၄လလောက်ရှိပြီဖြစ်တယ်လို့လည်းပြောပါတယ်။ရှေ့တောင်အာရှနိုင်ငံအစိုးရတွေဟာခိုလုံစရာနေရာကင်းမဲ့နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုကာကွယ်ပေးဖို့အတွက်တာဝန်တွေကိုမယူဘဲညှဉ်းဆန်နေကြကြောင်းဒီဒုက္ခသည်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံကအဓိကတာဝန်ရှိတာဖြစ်ပေမဲ့မလေးရှားနဲ့ထိုင်းနိုင်ငံတွေအနေနဲ့လည်းဒီဒုက္ခသည်တွေလက်တော်ပင်လယ်ထဲမှာရင်ဆိုင်နေရတဲ့အနေအထားကိုမမြင်ကြအောင်မဆောင်ကြဖို့ HRW အဖွဲ့ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူး Brad Adams ကပြောလိုက်ပါတယ်။ဒီမှာအစိုးရကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းပြီးဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်ခံဖို့သဘောတူထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့အတိအမှန်မပြုထားပါဘူးခင်ဗျာ။ဖိလစ်ပိုင်နိုင်ငံမှာတော့နိုင်ငံသား1000ကျော်ကလွတ်တော်ကနေပြည်သူ့ခင်ကအတီးပြုတ်လိုက်တဲ့အကြမ်းဖက်ဝါဒစန့်ကျင်ဥပဒေကြမ်းကိုကန့်ကွက်ရှုတ်ချတဲ့အနေနဲ့ဒီနေ့မှာစုဝေးဆန္ဒပြခဲ့ကြပါတယ်။ဒီနေ့မှာကြားရတဲ့ဖိလစ်ပိုင်လွတ်လပ်ရေးနေ့မှာတက်ကြွလို့ရှားသူတွေဥဆောင်ပြီးတော့ဖိလစ်ပိုင်တက်ကတော်ဝင်းအတွင်းမှာဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေဟာမိုးရွာတွေရဲ့ကြားကပဲလက်ကင်ပိုစတာစာတန်းတွေချီကျော်တန်းတွေကိုအော်ဟစ်ကင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတာပါ။ဒီမှာဒူတာတေးအနေနဲ့အတိုက်ခံတွေနဲ့လွတ်လပ်စွာပြောဆိုမှုကိုဖိနှိပ်ဖို့အတွက်ဒီဥပဒေကိုအသုံးပြုလာနိုင်တယ်လို့ရှင်းနေနေတဲ့လူခွေရေးတက်ကြွလှူရှားသူတွေကစိုးရိမ်နေကြတာဖြစ်ပါတယ်။ဒီအကြမ်းဖက်ဥပဒေကြမ်းကိုဖိလစ်ပိုင်အောက်လွှတ်တော်ကဂျွန်လ3ရက်နေ့ကအတည်ပြုခဲ့ပြီးတော့ဒီမှာဒူတာတေးစီကအတည်ပြုတဲ့လက်မှတ်ကိုစောင့်ဆိုင်းနေတာဖြစ်ပါတယ်။ဒီမှာကအတည်ပြုပြီးရင်တော့ဒီဥပဒေက2000အကြမ်းဖက်ဝါဒစန့်ကျင်ဥပဒေကိုအစားထိုးသွားမှာပါ။2000ဥပဒေမှာတော့အာဏာပိုင်တွေဘက်ကအကြမ်းဖက်သမားလို့တံပြရရှိတယ်ဆိုပြီးတော့မာဗီဖန်းရင်အာဏာပိုင်တွေအနေနဲ့ဒဏ်ငွေဖြစ်တဲ့ဖိလစ်ပိုင်ပီဆို5သိန်းနဲ့ညီတဲ့အမေရိကန်ဒေါ်လာ9800ပေးဆောင်အောင်မှာဖြစ်တဲ့အတွက်အာဏာပိုင်တွေဘက်ကတိတ်ပြီးတော့ကြဲကြဲပြတ်ပြတ်အသုံးပြုတာတိတ်မရှိပါဘူး။ဒ ဒါပေမဲ့အခုဥပဒေအစ်မတော့ဒီလိုအကာအကွယ်ပေးထားတာကိုဖယ်ရှားလိုက်သလိုအာဏာပိုင်တွေအနေနဲ့လည်းအကြမ်းဖက်သမားလို့တန်ကြားရှိတဲ့သူကိုဖမ်းဝရမ်းမပါဘဲ၃ရက်ကနေ24ရက်ကြာဖမ်းဆီးထားနိုင်မှာဖြစ်ပါတယ်ခင်ဗျာ VOA ကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးအသံလွှင့်ပေးနေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်နားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာကယောဂဖြစ်နေတဲ့ကာလအတွင်းကလေးလူသားအရေအတွက်များလာမလားဆိုရဲစိုးရိမ်မှုတွေနဲ့အတူနိုင်ငံတကာအဖွဲ့အစည်းတချို့ရဲ့သတင်းထုတ်ပြန်ချက်ပြည်တွင်းကကလေးတငယ်အခွင့်အရေးကာကွယ်ရေးအဖွဲ့အစည်းတွေရဲ့သုံးသပ်ချက်ကိုတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထက်ပါဒုတိယကမ္ဘာစစ်နောက်ပိုင်းကမ္ဘာစီးပွားရေးအဆိုးဆုံးအခြေအနေကိုရောက်လာနေတာကကလေးတငယ်တန်းနဲ့ချီပြီးလုံအောင်ခွင့်နဲ့ရောက်သွားနိုင်တယ်လို့နိုင်ငံတကာအလို့သမားအဖွဲ့ချုပ် ILO နဲ့ကုလကလေးများရန်မုံငွေအဖွဲ့ UNICEF ကသတိပေးလိုက်တာပါဒါကအနည်း20အတွင်းကလေးလူသားဥယျာဉ်ပြန်တက်လာနိုင်တဲ့အခြေအနေလို့ဆိုပါလေပြည်တွင်းမှာတော့ကိုဗစ်မတိုင်ခင်နဲ့ကိုဗစ်ကာလပါကလေးလူသားပြဿနာကဖြစ်ရှင်းရမယ့်ကိစ္စဖြစ်နေရလို့ကလေးတငယ်အခွင့်အရေးဆိုင်ရာမျိုးသားကော်မတီကဥမျိုးမြင့်ထွန်းကပြောပါတယ်
အခုကိုဗစ်ကာလဖြစ်တော့လေစီးပွားရေးအခြေအနေမျိုးတော့နောက်ထပ်ဒီကလေးလူသားတွေကပုံပြီးတော့များလာနိုင်တယ်လည်းရှိတာပေါ့သူတို့အစိုးရအနေနဲ့ဘာလို့ကိုလို့လဲဆိုတော့ကလေးတွေနဲ့ပတ်သက်တဲ့ဥပဒေတွေကိုသက်သေအကောင်နဲ့ပြည်ပြောင်းဖော်ပြဖို့ပေါ့ဒီနံပါတ်၁ကဦးစားပေးဖို့ပါတယ်နောက်ထပ်ချက်ကတော့ဆိုရှယ်ကိုဒရှင်ကိုခေါ်တယ်သူကောင်စောင့်ဆောင်ရင်းပတ်သက်တဲ့အပတ်မပေးရေးကိစ္စတွေလုပ်ပြီးမှရမှာ
ပြည်အောင်စုလွှတ်တော်က2019ဇူလိုင်23ရက်မှာပြဋ္ဌာန်းလိုက်တဲ့ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေမှာအသက်14နှစ်အောက်ကိုအလုပ်ခိုင်းဝင်မရှိပါဘူး။လုပ်ငန်းဝင်တွေရောက်လာတဲ့အသက်14နှစ်နဲ့18နှစ်ကြားတွေကိုလည်းဥပဒေသတ်မှတ်ချက်တွေအတိုင်းလုပ်ငန်းဝင်မှာအလုပ်ရှင်ကလိုက်နာဆောင်ရွက်ပေးဖို့ကိုလည်းသူကပြောပါတယ်။2019အချက်လက်တွေရဆိုရင်တကမ္ဘာလုံးမှာကလေးလူသား152တန်းရှိပါတယ်။မြန်မာနိုင်ငံမှာကလေးလူသား1.2တန်းရှိပြီးဈေးဆိုင်အင်းအကူတာငါဈေးတွေနဲ့စမှုစုံတွေမှာအများဆုံးလုတ်ကင်နေရလို့ ILO ကပြောပါတယ်။အရာဝတီတိုင်းကစက်ရုံလုတ်ရုံတွေကကလေးလူသားအများဆုံးရှိတဲ့နေရာတွေထဲကတစ်ခုဖြစ်ပါတယ်
။တိုင်းပြည်ပါကဈေးပြုချက်ဆက်တာလေ။ဒါအလုပ်ရှင်အနေနဲ့ဟိုဒီလိုဆက်တာဟုတ်။တော့သက်ဆိုင်ရာဟိုလေဘာတယောက်ကရိုက်တွေကိုလည်းအပြည့်အဝပေးကြမလို့ဘူးလေ။ဆိုတော့တိုင်းပြည်ပါတွေကိုပဲသူတို့အတုံးချတာများနေတာပါစမှုလုပ်ငန်းတွေမှာ။
အေယာဝတီတိုင်းကလေးတငယ်အခွင့်အရေးများဆိုင်ရာကော်မတီကဥမြင့်ချေပြောသွားတာပါမိဘစိုက်ပျိုးရေးလုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်နေတဲ့ကလေးတွေကိုတော့ကလေးလူသားတွေထည့်သွင်းလို့မရသေးဘူးလို့ပြည်တွင်းကလေးအခွင့်အရေးများအဖွဲ့ကပြောပါတယ်ကလေးလူသားအနေဆုံးသတ်မှတ်ချက်ကို14နှစ်ကနေ18နှစ်ကိုတိုးဖို့မြန်မာအစိုးရက ILO နဲ့မကြသေးခင်ကလက်မှတ်ထိုးခဲ့ပေမဲ့တိကျတဲ့လုပ်ငန်းစဉ်အစိုးရမှမရှိသေးဘူးလို့ညီညွတ်ချင်းမြန်မာအဖွဲ့ကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကထောက်ပြပါတယ်
ကျက်တနာရပါလေဆိုတော့ဒါကိုကြည့်ကြည့်ရရောက်အကောင့်တွေပုံနိုင်မဲ့ missional planning ကအလုပ်ခွင့်အလုပ်မလုပ်ပြရပါနောက်တစ်ခုကတော့ဘူးဒီနဲ့မလုံလောက်ဘူးကြကလေးတွေကိုလုပ်ငန်းကိုနေရောက်တဲ့ချိန်မှာဆင်းရဲမှုအခုလို covid ကာလဆင်းမှာဆိုတော့တော်တော်များကျွန်တော်ရင်ချက်ပြီးတော့ဆိုးလာနိုင်တယ်ဒီလူကိစ္စပါမှုကိုဖြေရှင်းနိုင်တော့လုပ်ငန်းစဉ်နဲ့ပူပေါင်းနိုင်မှာကလေးအလုပ်သမားပတ်ရောက်ရေးကိုကျွန်တော်တို့အမှန်တကယ်ဟန်တာနိုင်မှာဖြစ်ပါတယ်
အပီပီဆိုင်ရာကလေးအလုပ်သမားရေးရာအဖွဲ့မြန်မာကကလေးလူသားပပျောက်ဖို့ရည်ရွယ်ချက်နဲ့2013ကစလို့အမေရိကန်ဒေါ်လာ900တန်းကျော်ကူညီထားပြီးအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကလည်းအသက်မွေးရန်ကြောင်းတဲ့စားနပ်ရိက္ခာထောက်ပံ့တာတွေကူညီနေပါတယ်။မြန်မာနိုင်ငံအနေနဲ့ကလေးလူသားပပျောက်အောင်လုပ်ဖို့မဖြစ်နိုင်ပဲနိုင်ငံရဲ့စီးပွားရေးဥပဒေတည်ရောက်မှုဓာရီပေါ်မူတည်ပြီးအရေးအတွက်ညွန်နေသွားအောင်ပထမအဆင့်ကြိုးစားရမယ်လို့အရပ်ပတ်အဖွဲ့ကြီးကပြောပါတယ်။ကျွန်တော်ဇော်ထက်ပါရန်ကုန်ကနေတရင်ပြပို့ခဲ့တာပ
ါစကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်ဝက်လက်မြို့နယ်အတွင်းရှိကမ္ဘာရင်ကျင်းမှုအမွေနှင့်စီးရင်ဝင်ဟလင်းပြမျိုးဟောင်းကအနှစ်3000ကျော်တက်တန်းရှိတဲ့ရှေးဟောင်းမြေအိုးတွေနဲ့ရုပ်ကျွင်းအရိုးစုတွေကိုဒီအပိုင်းအတွင်းဖြစ်စည်းခံရတဲ့တရင်ကိုတင်ပြပါမယ်ကျွန်တော်မိုးစော်ပါပစ္စည်းသွားတဲ့အရာတွေဟာဟလင်းရှီအောင်သူတေသနာပြတဲ့အနီးကတူဖော်ကုန်းအမှတ် 29 အဆောက်အုံအတွင်းထိမ့်သိမ်းထားတာတွေဖြစ်ပြီးဒါဟာရှီဟောင်းပစ္စည်းရှာဖွေသူတွေလက်ချက်ဖြစ်နိုင်ကြောင်းရှီဟောင်းသူတေသနာနဲ့အမျိုးသားပြရိုက်ဌာနကမ္ဘာအမွေနှင်များဌာနကွယ်ဟလင်းရဲ့ဒုတိယညွှန်ကြားရေးမှူးဦးကြည်ခင်ကပြောပါတယ်။ဟလင
်းလည်းတော့ပစ္စည်းရှီဟောင်းပစ္စည်းရှိနေတဲ့အဲလာပြတာပေါ့ဗျာ။ကျွန်တော်ကတောင်မူးကြီးတဲ့ဟာကိုထိတ်တော့အကုန်လုံးသာပြီးပါအဲ့ဒီကဟိုဟာကြောက်ခွင်းနဲ့ဘိကြီးတွေအဲ့ဒီကြီးကြီးသုံးဆောင်ပစ္စည်းတွေပေါ့ဒီထဲဒီနဲ့အတူကျွဲရွက်ရဲ့ပစ္စည်းတွေတောင်မူးကြီးရဲ့ကျွန်တော်ကထိတ်တော့လုပ်လာတယ်ထိတ်တော့လုပ်လာတော့သူကအဲမသိဘူးပေါ့ဗျာမသိရင်လည်းဘာပစ္စည်းများပစ္စည်းရလို့ရများဆိုပြီးတော့ ဟိုဟာပူလေးကိုခွဲကြတာပေါ့ကျွန်တော်မှဒီလိုထောက်ထားတဲ့အပေါက်ဆုံဆုံသွားတာပေါ့သူတစ်ချက်သာပြီးတော့ပူလေးအခွဲခံတာပေါ့အဲတက္ကန်တော့ငွေစင်ပေါင်း3000လောက်ရှိတာ
အစိုးရကထုတ်ပြန်တဲ့သတင်းမှာတော့နှစ်3500တက်တန်းရှိမြေအိုးလေးလုံးပျက်စီးခဲ့တယ်လို့ရုပ်ကျွင်းအယိုးစုနှစ်ခုကလမောင်းရိုးနဲ့မေးရိုးတွေကျိုးပဲ့ကျေမွားခဲ့ကြောင်းဖော်ပြထားပါတယ်။ဒီလိုပျက်စီးနေတာကိုဟလင်းရှေးဟောင်းဌာနကကင်းလက်ဆောင်ရွက်စဉ်ဒီလ3ရက်နေ့ကစစ်ဆေးတွေ့ရှိတာဖြစ်ပြီး9ရက်နေ့မှာဝက်လက်မြို့နယ်ရဲစခန်းမှာအမှုဖွင့်ထားကြောင်းနဲ့တက်ဆိုင်ရာတာဝန်ရှိသူတွေကလည်းလာရောက်စစ်ဆေးခဲ့ကြောင်းဦးကြည်ခင်ကပြောပါတယ်။ပျက်စီးသွားတဲ့မြေအိုးနဲ့ရုပ်ကျွင်းတွေဟာကြိခိကာလကဖြစ်နိုင်ကြောင်းလည်းသုံးသပ်ပါတယ်။ဖလင်းမျိုးအနီးပဝန်းကျင်မှာကြောက်ခိ၊ကြိခိ၊တန်ခိနဲ့ပြူမျိုးပြခိဆိုင်ရာယဉ်ကျေးမှုဝတ္ထုပစ္စည်းတွေရှာဖွေတွေ့ရှိပြီးဖလင်းရှေးဟောင်းသုတေသနပြတိုင်မှာပြသထားတာပါ။ဒီရက်ပိုင်းတွေအတွင်းမှာတော့ကမ္ဘာရှေးဟောင်းအမွေနဲ့စင်းဝင်ဒေတာဖြစ်တဲ့ပကံညောင်ဦးဒေတာကအနည်းဆုံးဖျားဆယ်စုလောက်ထပ်ပနာဖောက်ထွင်းခံခဲ့ရတယ်လို့အကောင်းဆုံးနေရန်စီးပကြီးတွေရှိတဲ့လောကထိပ်ပန်ဖျားကနေအောင်ကဝါရင်လိတ်ကိုမီးရှို့တာတွေလည်းဖြစ်ပျက်ခဲ့ပါတယ်။ဒီအခြေအနေတွေကြောင့်ကမ္ဘာရှေးဟောင်းအမွေနဲ့စင်းကပေပြက်ခံရမလားလို့စိုးရိမ်တာတွေလည်းရှိခဲ့ပါတယ်။ဟလင်းဘိတ်တနိုးနဲ့တရေခစ်တရားပြူမျိုးဟောင်း၃မျိုးနဲ့ပကံညောင်ဦးဒေတာကိုကမ္ဘာရှေးဟောင်းအမွေနဲ့စည်ရင်းဝင်ဖြစ်စေဖို့အဆိုပြုစာတွေရေးသားပြုစုရေးအဖွဲ့ဥက္ကဋ္ဌယဉ်ကျေးမှုဝန်ကြီးဌာနရှေးဟောင်းသုတေသနနဲ့အမျိုးသားပြရိုက်ဌာနအငိမ့်စားညွှန်ကြားရေးမှူးချုပ်ဦးစန်းဝင်းကဒီလိုပယ်ဖျက်ခံရမှာကိုစိုးရိမ်စရာမရှိကြောင်းအခုလိုပြောပါတယ
်ခုဖြစ်တာလောက်နဲ့ကတော့ကမ္ဘာအမွေနဲ့စည်ရင်းဝင်အဖြစ်သတ်မှတ်ထားတာနဲ့ဆက်လင်းပြီးတော့ထိခိုက်မှုမရှိနိုင်ဘူးပေါ့နော
်အမွေအနှစ်စင်းဝင်ဖြစ်ဖို့အဆိုပြုတင်သွင်းစဉ်ကတည်းကတပောင်းအဘေးနဲ့လူကြောင်းဖြစ်တဲ့အန်နီယယ်တွေကိုကာကွယ်ရေးနဲ့ပတ်သက်ပြီးစီမံခန့်ခွဲရေးဆိုင်ရာအချက်တွေကိုထည့်သွင်းတင်ပြထားပြီးဖြစ်တယ်လို့ဆိုပါတယ်ကမ္ဘာအမွေနှစ်စင်းဝင်ဒေတာတွေရေရှည်တည်မြဲအောင်ထိန်းသိမ်းဖို့အတွက်လည်းသူကအခုလိုဆက်ပြောပါတယ
်အဲ့ဒီလိုထိန်းဖို့အတွက်ဒီအင်ဂျင်မှုဝန်ကြီးဌာနတစ်ခုလည်းမဟုတ်ဘူးဆက်ဆက်ရာဝန်ကြီးဌာနတွေလည်းပါရမယ်ပြည်ရဲရေးတို့လိုနော်ဆောက်လို့ရေတို့လိုတရားစစ်တို့လိုလန္ဒရာတို့လိုဆက်တွေ့ဆက်တွေ့နေပြီဆက်ဆက်ရဌာနကြီးလည်းမြေတိုင်းဦးစီးဌာနတို့ဒါတွေလည်းပါရမယ်နောက်ပြီးတော့တက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးအစိုးရအဖွဲ့လည်းပါရမယ်အရေးကြီးဆုံးတစ်ချက်ကပြည်သူပါရမယ်ဒေသခံတွေပါရမယ်ဒေသခံတွေဆိုတာဒေသခံအလုံးကိုကိုစားပြုသောလူပုဂ္ဂိုလ်တွေပါတဲ့အဖွဲ့စည်းပါရမယ်အဲ့လိုလှုပ်တော့ပါမယ်လို့လည်းကမ္ဘာ့အမွေနဲ့တင်တဲ့ UNESCO တင်တဲ့စာရွေးထဲမှာဒေသဖော်ပြထားပြီးသား
ပကံမှာထပနာဖောက်ခံရတဲ့ဆိုတဲ့ဖျားတွေဟာ1998ခုနှစ်နောက်ပိုင်းမှာပြန်လည်ပြုပြင်တိဆောက်တဲ့ဖျားတွေဖြစ်တယ်လို့ရှေးဟောင်းသုတေသနနဲ့အမျိုးသားပြတဲ့ပကံဌာနခွဲကဖော်ပြထားပါတယ်ဟလင်းဘိတ်တနိုးနဲ့တေးခစ်တရားရှေးဟောင်းပြုမျိုးသုံးမျိုးဟာ2014ခုနှစ်ပကံညောင်ဦးဒေတာကတော့2019ခုနှစ်မှာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကကမ္ဘာအမွေနဲ့စည်ဝင်ဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်လောလောဆယ်မှာတော့ရခိုင်ပြည်နယ်မြောက်ဦးကိုကမ္ဘာအမွေနဲ့စည်ဝင်ဖြစ်အဆိုပြုလွှာတင်သွင်းထားပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။ကချင်နဲ့ရှမ်းမြောက်မှာရှိနေတဲ့စစ်ဆောင်ပြည်သူတွေအတွက်ကတ်ယောဂါကာလမှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုအလေးထားဆောင်ရွက်ပေးဖို့တောင်းဆိုထားတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျမကတော့စုစုပါ။ COVID ကတ်ယောဂါကာလအတွင်းမှာစစ်ဆောင်ပြည်သူတွေကိုကာကွယ်စောင့်ရှောက်ပေးဖို့နဲ့သူတို့နေရပြန်နိုင်မှုအတွက်အစိုးရအပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ကုညီရေးအဖွဲ့အစည်းတွေကိုစစ်ဆောင်ကော်မတီတွေဘက်ကတောင်းဆိုလိုက်တာပါ။ ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်မန်ဝင်းကြီးဒေသတို့မှာရှိနေတဲ့စစ်ရှောင်စခန်း39ခုကျော်ကလူပေါင်း 14,000 ကျော်ရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းပေးဖို့ပါ။တပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားဖြစ်ပေါ်နေတဲ့ကိုနှစ်တာတိုက်ပွဲအတွင်းမှာစားတောက်နေထိုင်ရင်းနဲ့လုံခြုံရေးအခက်အခဲတွေရှိနေတဲ့ဒီစစ်ရှောင်ပြည်သူတွေဟာအခုဖြစ်ပေါ်နေတဲ့ကိုဗစ်ကရောဂါကာလအခြေအတဲကိုလည်းရင်ဆိုင်နေရတယ်လို့ဆိုပါတယ်။
ဒီကိုဗစ် -19 နဲ့ပတ်သက်မှဒီဆွမ်းမရေဆုံးရှုံးမှုတွေကိုလဲလန်းနေနိုင်ဖို့အတွက်ဟိုအရေးကြီးတာပေါ့ဥမာကိုဗစ် -19 တရားရရှိမှာကပ်ပြီးဆိုတော့လည်းကပ်လာမှာစဉ်းရင်လည်းဆိုတော့ဒီလိုကိုပေါင်းမှန်ဆိုဒီကိုဗစ် -19 ရန်ကန်နဲ့ကောက်ွယ်နေအောင်တော့သူတို့အဲ့မျိုးလုပ်ပေးရမယ့်အလားအလာရှိရပေါ့နော်ကျောင်းအဲ့ဒီလုပ်တဲ့အချိန်မှာတို့ကိုဒီကျမရစ်စင်းမှုတွေအမြဲတမ်းနေတဲ့လူလိုလုပ်ပဲလုပ်နိုင်တာပုံကောင်းတာပေါ့
ဒါကတော့ IDB ကော်မတီအဖွဲ့ဝင်ဦးနောင်လက်ပြောသွားတာပါစစ်ရှောင်ပြည်သူတွေရဲ့အခြေခံလိုအပ်ချက်တွေဖြစ်တဲ့စာဝန်ရေးပညာရေးကျန်းမာရေးနဲ့လူမှုဘဝလုံခြုံရေးတို့အတွက်ကာကွယ်စောင့်ရှောက်မှုတွေရရှိစေချင်တယ်လို့သူကဆိုပါတယ်ကချင်ပြည်နယ်မြစ်ကြီးနားမြို့မှာစစ်ရှောင်စခန်းတရာကျော်ရှိနေပြီးကာလရှိကြနေရဲ့ဆုံးခွာသူတွေအတွက်ပြည်ရင်းစစ်ရပ်တန့်နိုင်မှုကိုအားလုံးပါဝင်ဆောင်ရွက်ပေးဖို့ကချင်လူငယ်များအဖွဲ့ကွန်ရဲ့အတွင်ရေးမှူးစွဆိုင်းထွေကပြောပါတယ
်စစ်ရှောင်တာကစစ်တနာမဟုတ်ဘူးနော်ဒီရှောင်ခဲ့ရတာကဒီကျွန်တော်တို့ရဲ့ဒီနိုင်ငံကြီးမှာမညတာမှုတွေရှိနေလို့ပြင်းမျက်နှာကိုင်ပြင်ပါလိဖြစ်တာလေဆိုတော့ဟိုဒါစစ်ရှောင်ပြည်သူရဲ့အရေးကိစ္စကိုဒါကချင်ပြည်နယ်မှာရှိတဲ့ဒီအချင်းချင်းတွေပြည်နယ်သားတွေပဲခံနေရတယ်ဆိုတော့စစ်ကောင်တော်တွေနဲ့ပေါ့နော်မြန်မာတိုင်းကလုံးမှာရှိတဲ့ဒါမြန်မာပြည်သူမြန်မာပြည်သားတွေအကုန်လုံးကနိုင်ငံတွင်းမှာရှိနေနေဖြစ်နေတဲ့အတွက်ကြောင့်မို့လို့ဆိုတဲ့ဘက်ကိုစဉ်းစားပြီးတော့ပေါ့နော်မြန်မာနိုင်ငံအနှံ့အပြားမှာဖြစ်နေတဲ့ဒီလက်နက်ကိုင်တွေခါချုံနေဖို့ပြည်သူတွေကလည်းအစိုးရကိုအတန်ပြေးတာပဲဖြစ်ဖြစ်သက်ဆိုင်တဲ့အစုအဖွဲ့တွေကိုအမြဲတမ်းဆုံးအားယူပြီးနေဖြစ်တယ်လို့ကျွန်မကတော့ပြောချင်ပါတယ်
ကိုဗစ်ကာလမှာဖြစ်ပေါ်နေတဲ့လက်နက်ကင်ပြိပခါတွေကိုချွင်းချက်မရှိရပ်တန့်ပေးဖို့ဒီကက်ယောဂါကိုထိ ंछ ုပ်ကာကွယ်နိုင်မှုအတွက်လူဦးရေထူထပ်တဲ့စစ်ရှောင်စခန်းတွေမှာယောဂါဆစ်ဆေးပေးဖို့ကိုအရေးပေါ်တောင်းဆိုနေကြတာပါ။အဲ့ဒါအပြင်စစ်ရှောင်ပြည်သူတွေရဲ့စားဝတ်နေရေးနဲ့ကျောင်းတွေပြန်ဖွင့်ချိန်မှာစစ်ပီးရှောင်ကလေးတွေအတွက်ကိုလည်းကျန်းမာရေးဌာနလက်ညှိုးချက်နဲ့အညီပညာသင်ကြားနိုင်မှုအတွက်လူအပ်တာရိပတ်မှုပေးဖို့လှူလာနေကြပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
COVID-19 ကပ်ရောဂါကာလပညာရေးမှာဆရာဆရာမလိုအပ်ချက်တွေအရတိုင်းရင်းသားဒေသတွေကိုဦးစားပေးပြီးပညာရေးဝန်ထမ်း 16,000 ကျော်ထပ်ခန့်သွားမယ်ဆိုတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။လက်ရှိ COVID ကာလကျောင်းတွေပြန်ဖွင့်တဲ့အချိန်မှာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေနဲ့အညီကျောင်းတွေပြန်ဖွင့်ရမှာဖြစ်တာကြောင့်တခန်းကိုကျောင်းသား20ကျော်သာထားနိုင်မှာဖြစ်တဲ့အတွက်အခုဆရာဆရာမလိုအပ်ချက်ထပ်ဖြည့်ရတာလို့သိရပါတယ်။တိုင်းရင်းသားဒေသတွေမှာဒေသခံဆရာဆရာမတွေကိုပို့ပြီးဦးစားပေးခန့်သွားမယ်လို့ဒီကနေ့နေ့လယ်ကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပညာရေးဝန်ကြီးဌာနဝန်ကြီးဒေါက်တာမျိုးသိန်းကြီးကထည့်သွင်းပြောကြားသွားတာပ
ါဆရာဆရာမဒေကိုပို့ဖို့ပြီးတော့မှတိုင်းရင်းသားဒေသခံတွေဦးစားပေးခန့်ထားပေးဖို့လို့အတွက်ကိုလည်းမူလတန်းအလဲတန်းအထက်တန်းပြ 14,388 ဦးနဲ့တိဘတ်ပါတော့ကျွန်တော်တို့962ဦးတက္ကသိုလ်တွေဒီဂရီကောလိပ်တွေကောလိပ်တွေမှာတော့နီးပြတေဦးပြအသိ1235ဦးတော့ကျွန်တော်တို့ဒါလိုအပ်ချက်နဲ့အညီလုံထုံးလုံလီးတဲ့ကျွန်တော်တို့ဒါစီစဉ်ဆောင်ရွက်ပေးမှာဖြစ်တယ်လို့မနစ်ကစပြီးကျွန်တော်တို့အချိန်ပိုင်းကျွန်တော်တို့ပတ်တိုင်းကျွန်တော်တို့ teachers တွေလည်းပဲကျွန်တော်တို့တက္ကသိုလ်တွေ degree college တွေ college တွေမှာခံထားပေးလက်ရှိကြောင်းပြပြရပါတယ
်ဘယ်လိုရွေးချယ်ပြီးခံမလဲဆိုတာကိုတော့အသေးစိတ်ပြောမသွားပါဘူးဒီလိုဆရာဆရာမတွေထပ်ခန့်ရတာကဆရာနဲ့ကျောင်းသားအချို့မျှတအောင်ဖြစ်တယ်လို့ဒေါက်တာမျိုးသိန်းကြီးကဆိုပါတယ်အခြေခံပညာကျောင်းတွေမှာ2012ခုနှစ်တုန်းကဆရာကျောင်းသားအချို့ကတိအချို့30ရှိခဲ့ပေမဲ့လက်ရှိအချိန်မှာတိအချို့22ရှိတယ်လို့ဆိုပါတယ်တက္ကသိုလ်ကောလိပ်နဲ့ဒီဂရီကောလိပ်တွေမှာတော့အဝေးတင်ကျောင်းသားအရေးအတွက်အပါအဝင်ဆိုရင်ကျောင်းသားဆရာအချို့ကတိအချို့45ရှိတယ်လို့သိရပါတယ်ဆရာလိုအပ်ချက်တွေရှိနေတာကြောင့်ဒီလိုဆရာတွေထပ်ခန့်မယ်ဆိုတဲ့အပေါ်ကြိုဆိုတယ်လို့အခြေခံပညာပညာရေးလှုပ်သားများတမကဗဟိုအလုပ်အမှုဆောင်ကော်မတီဝင်ကိုမင်းမင်းထွတ်ကဆိုပါတယ်ဒါပေမဲ့ဝိဆာတိတ်ပန်တက္ကသိုလ်ဘွဲ့ရတွေကိုဆရာလိုအပ်ချက်တွေအများဆိုပြီးသင်တန်းတေချာမပေးဘဲဓာတ်ရိုက်ခန္ဓာမျိုးကိုတော့ကန့်ကွက်တယ်လို့ကိုမင်းမင်းထွန်းကပြောပါရယ်
။ဟုတ်ကဲ့ဆရာအစ်တီကိုဝင်ကြီးဌာနကခန့်မယ်ဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကကြိုဆိုတယ်။ဘာဖြစ်လို့လဲဆိုတော့ဆရာလိုအပ်ချက်ကရှိနေလို့နော်။ဆရာလိုအပ်ချက်ကမူလတန်းမှလည်းရှိပါတယ်။အလဲတန်းမှလည်းရှိပါတယ်။အထက်တန်းမှလည်းရှိပါတယ်ခင်ဗျ။အဲ့တော့လိုအပ်ချက်ကိုဖြည့်ဆည်းဆောင်ရွက်မယ်ဆိုတာကိုကြိုဆိုပါတယ်လက်ခံပါတယ်။ဒါပေမဲ့အဲ့ဒီလိုဖြည့်ဆည်းဆောင်ရွက်တဲ့နေရာမှာအဲကျွန်တော်တို့ဆရာတတ်ပညာသင်တန်းကိုထိုက်တဲ့အားလေးတို့ဆိုတာပေးပြီးမှခန့်ဖို့လိုပါတယ်အဲ့ဒီလိုမဟုတ်ဖဲနဲ့ဓာတ်ရိုက်တန်းခန့်တာကိုတော့လုံးဝကန့်ကွက်ပါတယ်သင်နိုင်ပေမဲ့လို့ဆရာတတ်ပညာနဲ့ပတ်သက်တဲ့သင်တန်းမရှိဘဲနဲ့ရတော့ အထက်တဲ့ကိုဝင်လာလို့ရှိရင်ဘယ်လိုကောင်းမလဲဒီအခြေခံပညာဦးတည်ဌာနမှာတာဝန်ထမ်းဆောင်မယ်ဆိုလို့ရှိရင်ကတော့သဟဇာတအံဝင်ဝင်ကြဖြစ်မှုကတော့မရှိပါဘူးဒါကြောင့်မလို့ဆရာတက်ပညာသင်တန်းပေးပါ
ကောင်းမွန်တဲ့ပညာရေးအံဝင်ခွင့်ကြဖြစ်တဲ့ပညာရေးဖြစ်နိုင်ဖို့အတွက်ဆရာအတက်ပညာသင်တန်းတွေပေးပြီးမှခံဖို့ကိုအခြေခံပညာရေးလှုပ်သားများတမကဘူအလုံးအမှုဆောင်ကော်မတီအနေနဲ့မကြခင်မှာပညာရေးဝန်ကြီးဌာနကိုအကြံပေးစာပေးပို့သွားမှဖြစ်သလိုအလုံးအမှုဆောင်ကော်မတီရဲ့ Facebook စာမျက်နှာကနေလည်းတရားဝင်ကြေညာချက်ထုတ်ပြန်ထားတယ်လို့ကိုမင်းမင်းထွတ်ကဆိုပါတယ်အခြေခံပညာကျောင်းတွေကို COVID-19 ရောဂါကြောင့်ပုံမှန်ပြန်ဖွင့်နေကြဇွန်လမှာမဖွင့်နိုင်ပဲဇူလိုင်လ21ရက်မှာမှပြန်ဖွင့်မှာပါအထက်တန်းအဆင့်ကိုအရင်ဆုံးပြန်ဖွင့်မှာဖြစ်ပြီးတော့ကိုဗစ်ရောဂါကူးစက်မှုကနေကာကွယ်နိုင်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့စည်းကမ်းချက်တွေနဲ့အညီဆောင်ရွက်သွားမယ်လို့အခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ကပြောထားပါဗျ။ကျွန်မအိမ်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာဒီမိုကရေစီရဲ့အတွက်တက်တဲ့ကြွကြွထောက်ခံလှုပ်ရှားခဲ့သူထိုင်းအထက်လွှတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌဟောင်းမစ္စတာခရိုက်ဆက်ချူဟာဗန်ကွယ်လွန်သွားတဲ့တဲ့င်းကိုတင်ဆက်ပေးပါမယ်ကျွန်မအေးမှာပါမြန်မာဒီမိုကရေစီရဲ့တိုင်းရင်းသားရေးဒုက္ခသည်အရေးရွှေပြောင်းလို့သမားအရေးတွေကိုနှစ်ပေါင်း30ကြာတက်တဲ့ကြွကြွထောက်ခံလှုပ်ရှားခဲ့သူမစ္စတာခရိုက်ဆက်ဟာကင်ဆာရောဂါနဲ့ဇွန်လ17ရက်နေ့ကကွယ်လွန်သွားခဲ့ပါတယ်သူကွယ်လွန်သွားခဲ့တဲ့အတွက်မြန်မာရေးလှုပ်ရှားသူတွေအတွက်ဆုံးရှုံးမှုတစ်ခုအဖြစ်ပြောဆိုနေကြတာပါသူဟာမြန်မာပြည်ဆက်အနာသိအစိုးရလက်ထက်မှာမြမအရေးကိုထိုင်းထက်လွတ်တော်ရဲ့ကြားနာပွဲတွေမှာကောအာဆီယံဒေသတွင်မှာပါဦးဆောင်ပြီးစီးအောင်လှုပ်ရှားခဲ့သူတယောက်ဖြစ်ခဲ့တဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ခေါင်းဆောင်လည်းဖြစ်လက်ရှိလူ့အခွင့်အရေးလှုပ်ရှားသူလည်းဖြစ်တဲ့ဦးဆိုးအောင်ကအခုလိုပြောပြပါဗျ။အာ
ဆီယံမှာမြန်မာနိုင်ငံကအပုပ်ဝင်ဖြစ်လာပြီးတဲ့နောက်ပိုင်းမှာဒီမနင်္ဂနွေအရင်ကပတ်သက်ပြီးတော့မနင်္ဂနွေဆီယနာချေအောင်ဆုံးမှုအောင်မှရှိတယ်။အဲကြောင့်မာဒီမာဒီမိုကရေစီအပြည့်အဝကြောင့်လေကိုလိုအပ်တဲ့ဆိုတဲ့ကာလဒီမှာပေါ့နော်။အဲအားပေးကူပြောတယ်။အဲဒီကာလမှာကျွန်တော်တို့ဒီထိုင်းနိုင်ငံကိုခြေစိုက်ပြီးတော့မှဒီအာရှနိုင်ငံတွေကလွတ်တော်အမတ်တွေပါဝင်တဲ့မနင်္ဂနွေဒီမိုကရေစီရရှိရတဲ့အဲ့ဒီတော့မှများသမဂ္ဂပေါ့နော်အကျဉ်းလို့တော့မှများသမဂ္ဂဆိုတဲ့ဟာကိုဒီဆောင်ကြတဲ့နေရာမှာလည်းပါဝင်ဒီဆောင်ဒီဦးဖြစ်တဲ့ဥက္ကဋ္ဌအနေနဲ့နော်တက်တန်းတော်များများအတင်းတော်များများဖြစ်ခဲ့ပြီးတဲ့
ရှေ့ပြောင်းလို့သမားရေလှုပ်ဆောင်နေတဲ့ထိုင်းတောင်ပိုင်းကပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်း FED ကိုလည်းတရားဝင်အဖွဲ့အစည်းဖြစ်အောင်ဥက္ကဋ္ဌအဖြစ်တာဝန်ယူပေးခဲ့ပြီးမြမရေးမှန်သမျှကိုလှုပ်ဆောင်ခဲ့ကြောင်း FED အဖွဲ့ရဲ့ဒါရိုက်တာဦးထွချစ်ကလည်းအခုလိုပြောပြပါတယ
်ချက်ပနာရီထိုင်းနိုင်ငံမှာဖြစ်တယ်ဆိုလို့ရှိရင်ဒါသူ့နည်းတိုင်တဲ့ဘက်ကအများကြီးကိုကြီးဆောင်ရပေးကြတယ်ပေါ့အခုကကျွန်တော်တို့ဒီနေဆက်ဒေတာတွေမှာကျွန်တော်တို့ဒီမှာဒုက္ခတွေကျွန်တော်တို့ thought တွေမယ်လို့အဲ့ဒီမှာ तू ကဆက်တော့အမှတ်ဖြစ်တဲ့အချိန်မှာအဲ့ဒီမှာလည်းကျွန်တော်တို့ तू သွားမဲ့သူ့ရဲ့ဒီနေဆက်ရဲ့အခြေအနေတွေကိုလည်း तू လည်းပြောပြတာပေါ့နော်ဒီကျွန်တော်ဒုက္ခတွေရဲ့အခြေအနေတွေဒီဆူနာမီပြီးပေါ့လွန်ခဲ့တဲ့နှစ်20လောက်ကြာတော့ကျွန်တော်တို့ဒီရှစ်ပြောင်းအလုပ်သမားတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကလုပ်နေတာဒီထိုင်းနိုင်ငံထဲမှာတရားမဝင်ခက်ခဲနဲ့လုပ်နေတော့သူ့ကိုကျွန်တော်တို့ကဒီဥက္ကဋ္ဌအနေနဲ့တာဝန်ယူပေးဖို့ဆိုပြီးတော့သူ့ကိုကျွန်တော်တို့မေတ္တာရပ်ခံတာပေါ့နော်ဒါသူကလည်းလူလူလလပဲအဲ့ဒါဖွဲ့စည်းဖို့သူ့ရဲ့အတွေ့အကြုံနဲ့သူ့ရဲ့နိုင်ငံရေးမိတ်ဆွေတွေသူ့ရဲ့လူ့ကိုယ်ရေးတရားရှင်မိတ်ဆွေတွေကျွန်တော်တို့မိတ်ဆက်ပေးပြီးတော့အခုလက်ရှိပေါ့နော်ကျွန်တော်တို့ရဲ့ပညာရေးနဲ့ပတ်သက်တဲ့ foundation ကိုကျွန်တော်တို့ထိုင်းနိုင်ငံမှာပေါ့တရားဝင်စဉ်းစားလုပ်ပြီးဆောင်ရွက်နေအောင်သူ့အနေနဲ့ကအများကြီးကအခုပြီးခဲ့တယ်
မစ္စတာခရိုင်ဆက်အနေနဲ့ထိုင်းနိုင်ငံရဲ့ဒီမိုကရက်တစ်ပါတီအစိုးရဖြစ်နေတဲ့ကာလမှာအထက်လွှတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပါတယ်။အဲ့ဒီကာလမှာမြမအရေးတက်ကြွလှုပ်ရှားသူတွေကိုလွှတ်တော်ထဲမှာဆွေးနွေးပြောဆိုခွင့်ရအောင်လှုပ်ဆောင်ပေးခဲ့တယ်ဆိုပြီးဦးစိုးအောင်ကပြောပြပါတယ်
။ဒီမိုကရေစီနဲ့ပတ်သက်ပြီးလူ့ခွင့်ရေးနဲ့ပတ်သက်ပြီးတိုင်းရင်းသားတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့လိုဒီသားရောက်နေတဲ့လူတွေကိုမကြကနာဖိတ်ကျက်ပြီးတော့မှကျွန်တော်တို့ဒီဆီယင်းလို့ခေါ်တယ်ပေါ့နော်ဒီကြားနာမှုတွေဆီမိတ်ကော်မတီနဲ့ဒီသားတက်ဆိုင်ရလို့တော့မှဒီရောဖိတ်ကျက်ပြီးတော့မှ
ตัวเกลือตัวเองใช่ไหมแต่คนในสัตว์นั้นเนี่ยชิบาบีตัวหาในงานยี่ต่อมาลูกคุยเล่าช้าดูแต่ยังมาลูกมีสุ่ยเชื่อเจ้าเราต่อมาเยี่ยงดีกว่าเล่าช้าสั่งเยอะตัวพี่เอานามากะปัจจัยกีตาอนุปัญญาเรียนเจ้ามุ่งมุ่งในสัญญาเกษตรีแต่ว่าป่าวเงินเทิงเดียโตยังตระหนักกับวิลลงงานดีกว่าเล่าสั่งเงี้ยเลยเทิงกี้ยานในงานยี่ต่อมาจีพี่ไปตัวเกลือตัวเองบอกยี่มาเยี่ยงเล่าช้าดูเลยก็รอส่งช่วงมุ่งจีพี่ช่วยเงินจ้าไปเลยจะมาไ ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျွန်မခင်ပြထွေးကတင်ဆက်ပေးပါမယ်။ COVID-19 ရောဂါကူးစက်မှုတွေကြောင့်ပြည်ပနိုင်ငံတွေမှာထွက်ပြီးအလုံးလုံးနေကြတဲ့မြန်မာနိုင်ငံသားတွေနေရပြန်လာနိုင်ကြဖို့အတွက်အစိုးရကထူးလေယာဉ်တွေစီစဉ်ပြီးပြန်ခေါ်ပေးခဲ့တာမှာဒီလိုခီးစဉ်တွေကိုမောင်းနေရတဲ့လေယာဉ်မှုတွေအတွက်လည်းရောဂါကူးစက်မှုတွေမဖြစ်ရအောင်အထူးသတိထားကြရတယ်လို့ခီးစဉ်ကပြန်လာတဲ့အခါမှာလည်းရောဂါစောင့်ကြည့်ထိန်းချုပ်တဲ့အနေနဲ့အနည်းဆုံး21ရက်တိကျခွဲနေကြရပါတယ်။ဒီလို COVID-19 ကာလလေယာဉ်မောင်းခဲ့ကြသူတွေထဲမှာမြန်မာအမျိုးသားလေကြောင်းလိုင်းကထူးလေယာဉ်မှုကြီးမတ်အီချော့ဖြူလည်းပါပါတယ်။COVID-19 ကာလအထွေထွေတွေနဲ့အတူအမျိုးသမီးလေယာဉ်မှုတယောက်ရဲ့ဖြတ်သန်းမှုတချို့ကိုတော့ဒုလေယာဉ်မှုကြီးမတ်အီချော့ဖြူကိုမေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင
်
ကျမကအခုသိထားတာကတော့မအီချော့ဖြူကဒီအခုကိုဗစ်ပြီးဖြစ်နေတဲ့ကာလမှာနိုင်ငံရဲ့ချမ်းမာလဲမြန်မာလူမျိုးတွေကအများကြီးအလုပ်လုပ်နေကြတဲ့သူပြန်လာမဲ့သူတွေအတွက်ပေါ့နော်ဒီအထူးလေယာဉ်တွေစီစဉ်ပြီးတော့သွားတဲ့အခါမှာလေယာဉ်မောင်းခဲ့ရတယ်လို့သိရပါတယ်အဲ့ဒါကကိုကတာဝန်ရမောင်းခဲ့ရတာလားဒါမှမဟုတ်ကိုရွေးချယ်မှုနဲ့ကိုမောင်းတာလားဒီသွားတဲ့အကြောင်းလေးကိုနည်းနည်းပြောပြပါလားရှင့
်ဟုတ်တာဝန်ရလားရွေးချယ်ရမောင်းရလားဆိုတော့ဒါနှစ်မျိုးလုံးပေါ့နော်ဟိုညီမတို့အခုဒီနောက်ဆုံးပိတ်သွားခဲ့တဲ့ relief flight ပေါ့နော်စင်ကာပူမှာတွားခေါ်ခဲ့တဲ့ flight ဆိုလို့ရှိရင်တော့ဒါဟိုသူရဲ့ rostering pattern နဲ့ညီမတို့ schedule အရတွားခေါ်ပြရပေါ့ဒါပေမဲ့ volunteer လုပ်ပြီးတော့သွားခဲ့တဲ့ flight တွေလည်းရှိပါတယ်ဟုတ်ဥမာ Bangkok ကိုဒီ covid မှာကွန်ပစီရဲ့ cargo only flight တွေပါတယ်ဆိုလို့ရှိရင်တော့ညီမတက်တက်ကို request လုပ်ပြီးတော့လိုက်ချင်တယ်ဆိုပြီးတော့ volunteer လုပ်ပြီးတော့သွားခဲ့တဲ့ flight တွေလည်းရှိပါတယ်ဟုတ်
အဲ့တော့ကိုက volunteer လုပ်ပြီးသွားတဲ့အချိန်ပဲဖြစ်ဖြစ်ပေါ့နော်။နောက်ဒီတာဝန်ရသွားတဲ့အခါမှာပဲဖြစ်ဖြစ်အခုလိုမျိုး covid ကာလဖြစ်နေတဲ့အချိန်မှာဒါကဒီယောဂနဲ့ပတ်သက်ပြီးတော့ကလည်းဒါအရန်သတိထားနေရတဲ့အချိန်ဆိုတော့လေအခုဆိုရင်ဒီအထူးလေယာဉ်တွေ shelter flights တွေပေါ့နော်ဆိုလို့ရှိရင်ဒါကဒီထဲမှာဆိုရင်ယောဂရှိတဲ့သူတွေလည်းပါခြင်းပါနိုင်တယ်ပါခြင်းမှလည်းပါနိုင်မယ
်
ဆိုတော့အဲ့ဒီလိုအနေအထားမျိုးမှာဒါကပြောရရင်တော့တာမန်ပုံမှန်အလုပ်ချိန်တွေတော့မတူဘူးပေါ့လေအဲ့ဒီအချိန်မှာပို့ပြီးတော့ဘာတွေပို့ပြီးတော့တတိထားရတယ်လဲအခက်ခဲတွေရောကြုံခဲ့ရတာရှိပါသလား
ဘာတွေပို့ပြီးတတိထားရလဲဆိုတော့ပုံမှန်အချိန်နဲ့တော့မတူဘူးပေါ့နော်မပြောသလိုမျိုးခဏအဓိကတော့ကိုကဒါလိုက်ချင်တာအဓိကကိုရဲ့ဒါ professional အလုပ်လည်းဖြစ်တယ်ပြီးတော့ကိုကိုတိုင်းဝါသနာပါပြီးတော့အရင်ယူသွတ်တဲ့အလုပ်လည်းဖြစ်တယ်ပေါ့နော်အဲ့တော့ဟိုမမောင်းအားကြာရင်မောင်းကျင်နေရပေါ့နော်အမြဲလေးရင်ဆိုတာပြီးတော့ဒီ relief flight ဆိုလို့ရှိရင်လည်းဘာပဲပြောအဓိကလူမျိုးအခက်ခဲတွေဖြစ်နေတဲ့အချိန်နည်းနည်းအဆင်မပြေဖြစ်နေတဲ့လူတိုင်းအိမ်ပြန်ကျင်ကြရပါပဲလीဆိုတော့ဒီလိုမျိုးအလိုကိုချင်းစာရေပေါ့နော်အနည်းဆုံးကိုတက်နိုင်တဲ့ဘက်ကတထောင်တနည်းအကူကြီးရလဲမနေဘူးဆိုတဲ့စိတ်နဲ့အလိုမျိုးလိုက်ဖြစ်တာပေါ့နော်အခက်ခဲကတော့ဘာတွေပုံမှန်ချိန်နဲ့မတူတာကတော့ဘာတွေရှိလဲဆိုတော့ပုံမှန်လူမျိုးအရင်လို ပေါ်ပေါ်ဆဆတော့ဒီလိုမျိုးနေထိုင်လို့တော့မရဘူးဘောကိုအလုံးစုံဟိုကိုထိတွေ့ရမဲ့ပစ္စည်းတွေကအစားပေါ့နော်အလိုမျိုးအရန်ကယူဆိုင်ရတယ်ပေါ့ညီမတို့ဆိုဒီ operation ကနေသူတို့မဖြစ်မနေထုံးရမယ်ဒီ flight သွားကနေ items တွေသူတို့ list တွေနဲ့ပေးထားတယ်ဒီ mask တွေ face shield တွေ glass တွေနောက်အလို sanitizer အစုံပဲပေါ့နော် crew တွေ cabin crew တွေဆိုလို့ရှိရင် PPE တွေပါဝတ်ပြီးတော့သူတို့ flight ကိုလိုက်ရတယ်ပေါ့ operation စပြီးတော့သွားပြီဆိုတာနဲ့အကုန်လုံးခုနပြောထားတဲ့ဥစ္စာတွေအကုန်တတ်ထားရတယ်ပြီးတော့ညီမတို့အဲကော့ပစ်ထဲမှာအလိုမျိုး disinfection လေးအရင်လုပ်တယ်လုပ်ပြီးတော့မှဝင်တယ်ပြီးတော့အခါဝင်လိုက်ပြီဆိုတာနဲ့ညီမတို့နောက်ကိုမထွက်တော့ဘူးပေါ့နော်တတ်နိုင်သလား passenger boarding စပြီဆိုတာနဲ့ညီမတို့နောက်ကိုလုံးဝမထွက်တော့ဘူးပေါ့ဟုတ်ရှေ့ကိုလည်း cabin crew ကိုမလာခိုင်းတော့ညီမတို့လည်းနောက်ကိုမထွက်တော့ဘူးပေါ့အဲအလိုမျိုးနဲ့ပဲပြန်လာတာပေါ့ဟုတ
်ဆိုတော့ကုရောကုဆတ်ခဲ့ရင်ဆိုတာမျိုးပေါ့နော်တွေးမိပြီးတော့အဲ့ဒီအတွက
်
ကြိုတင်ပြီးတော့ကောင်းနေမှာစိုးရိမ်တာပဲဖြစ်ဖြစ်ကူလာရင်တော့ဘယ်လိုလုပ်မယ်ဘယ်လိုဖြတ်တမ်းမယ်ဆိုတာမျိုးတော့တွေးမိလား
အဲလူပဲเนาะအဲ့လိုမျိုးကူမှာတော့ဟွာဖြစ်တာပေါ့စိုးရိမ်တာပေါ့เนาะဒါပေမဲ့လည်းခုနကအဲ့လိုမျိုးပြန်တွေးကြည့်လိုက်တော့ခါကျတော့နည်းနည်းကိုယ့်ကိုဖြစ်လာခဲ့ရင်တော့မှကိုယ့်အကိုရှောက်သွားပြီးတော့ဖြစ်တာမျိုးမှာဒါကိုယ့်ရဲ့တာဝန်ကိုယ့်အကိုထမ်းဆောင်ပြီးတော့တကယ်ဟိုကိုယ့်တာဝန်ကြီးကိုယ့်တကန်းတနေရာနေပြီးတော့ကိုယ့်လုပ်ပေးနိုင်ရတဲ့အနေထားမျိုးမှာတော့ဘာလို့ပြောဟိုကျေနပ်ပါရဲ့ပေါ့နော်တကယ်လို့ဖြစ်လာခဲ့မယ်ဆိုတော့ဒါတော့ညီမတို့အခုလိုမျိုးပြန်လာပြီဆိုလို့ရှိရင် home quarantine 21ရက်ဝင်ရတယ်ပေါ့နော်တကယ်လို့ in case ဒီညီမတို့ခေါ်လာပြီးခဲ့တဲ့ flight က passenger တွေဒီသူတို့ဟိုမှာ result တွေဆက်လိုက်လို့ positive passenger ပါလာဆိုလို့ရှိရင်ညီမတို့က home quarantine ကနေအဲ့လိုမျိုး hotel quarantine လို့မျိုးတစ်ဆင့်ထပ်တက်ပြီးတော့သွားနေပြရမှာပေါ့နော်အဲ့လို information လေးတော့ကြိုသိထားပါတယ်ဟုတ
်အခုအဲ့တော့ shelter flights တွေရောဘယ်နဲ့ခေါက်လောက်စပြေးဆွဲပြီးသွားပြီလဲခု
အဲသူတို့ဘယ်နှခေါက်လောက်ဆိုဝါလောက်တော့ရှိပြီညီမကတော့အခုတစ်ခေါက်ပဲလိုက်ရသေးရေပေါ့နော်သူတို့အနည်းဆုံးစင်ကာပူဆိုလို့ရှိရင်3ခေါက်လောက်ရှိသွားပါပြီဘန်ကောက်တို့အဲ့လိုမျိုးသွားပေးပါတယ်ဟုတ်နောက်အိန္ဒိယဂါယာတို့ကောလ်ကတာတို့အဲ့လိုမျိုးပေါ့ဟုတ်
ဟုတ်ကဲ့ဒါကတော့အခုလက်ရှိကိုဗစ်ကာလမှာကိုထမ်းဆောင်နေတဲ့ဂျာဝင်နေပေါ့နော်ဆိုတော့တစ်ဆက်သေးပဲမေးချင်တာတစ်ခုကလေရင်မောင်းအမျိုးသမီးတရားအနေနဲ့ပေါ့နော်ဒီအလုတ်ကတကယ်တော့မြန်မာနိုင်ငံမှာလည်းမဟုတ်ပါဘူးနိုင်ငံတကာမှာလည်းလေရင်မောင်းတဲ့အမျိုးသမီးဆိုတာအင်မတန်ကိုနည်းပါတယ်ဆိုတော့ဒီလိုအလုပ်မျိုးလုပ်ဖို့အတွက်ဘာကြောင့်ရွေးချယ်ဖြစ်ခဲ့တာပါလဲည
ီမအရင်တော့ကဒီ pilot တရားမဖြစ်လာခင်ညီမ flight attendant လုပ်ခဲ့ဘူးတည်းသုံးနှစ်လောက်ပေါ့အစားတော့ကိုယ့်ကိုဒီလိုပဲ cockpit ကို service ဝင်နေဒီ pilot တွေတနေ့တနေ့အလိုမျိုးဘာမှမတော့မသိဘူးပေါ့နော်သူတို့ခလုတ်တွေနှိပ်တယ်ပါအောက်တွေနဲ့ပြောတယ်ပေါ့လေယာဉ်မောင်းနဲ့ဆင်းတယ်ပေါ့အဲ့လောက်ပဲကိုယ်ကသိရဘာမှနားမလဲပေါ့အဲသူတို့ဟိုနေတိုင်းဒီအလုပ်ပေါ်မှာလေယာဉ်ပေါ်မှာမြင်တွေ့ပါများလာတော့ခါကြတယ်နည်းနည်းအဲ့လိုစိတ်ဝင်စားမှုလေးကဖြစ်လာတယ်ပေါ့နော်သူတို့ဘာတွေလုပ်နေရလဲသိကျင်လာတယ်အဲ့လိုမျိုးတတိယကောက်စူးစမ်းစွာလေးလာရင်လေးလာရင်အဲ့လိုဝါသနာပါမှမသိပါလာရင်ကနေဒါဆိုလို့ရှိရင်ငါရောမလုပ်နိုင်ဘူးလားဆိုတဲ့စိတ်နဲ့ပေါ့နော်အဲ့လိုမျိုးဟွာဖြစ်ရနေဆုံးဖြတ်ချက်ချပြီးတော့ဒါ pilot school ကိုတက်တက်ခဲ့တာပေါ့ဟုတ်အဲ့လိုမျိုးဟိုအဲ့တော့တိတ်ပြီးတော့တောင်မှဒီဗမာနိုင်ငံမှာအများကြီးတိတ်မရှိသေးဘူးပေါ့နော
်အာတင်တန်းချောင်းတက်တော့အချိန်ဘယ်လောက်ပေးရလဲလေယာဉ်မောင်းတဲ့လူပြောဖြစ်လာဖို
့ဟိုသူတို့တင်တန်းသတ်မှတ်ထားခြင်းကတော့နှစ်နှစ်ပေါ့နော်နှစ်နှစ်အတွင်းမှာဒီ subject တွေအကုန်လုံးဒီ flying နဲ့ pattern the skill test တွေအကုန်လုံးသူရဲ့ပတ်သက်တဲ့အလို exam တွေပေါ့အဲ့ဒါတွေအကုန်လုံးပုံမှန်ဖြတ်နိုင်နေဆိုလို့ရှိရင်တော့အဲ့နှစ်နှစ်အတွင်းမှာပြီးရပေါ့နော်တချို့ကျတော့လည်းနည်းနည်းကြာနေတဲ့ဟာလေးရှိရပေါ့အခက်ခဲလေးနဲ့ဟုတ်
ဟုတ်ကဲ့ကိုကတော့အအောင်မြင်မြင်ပြီးသွားပြီးတော့မှလေယာဉ်မောင်းတယောက်ဖြစ်လာတယ်ဆိုတော့အမျိုးသမီးတယောက်အနေနဲ့ဒီအလုပ်မှာဆော့ဆော့ပြောသလိုအမျိုးသားအများစုရှိနေတဲ့အလုပ်ခွင်မှာလုပ်ရတာဖြစ်တယ်အမျိုးသမီးတယောက်အနေနဲ့အဓိကအခက်အခဲဘာတွေရှိမလဲဘာခက်ခဲကြုံရတယ်ဆိုတာလည်းပြောပြပါအောင
်အဓိကအခက်အခဲကဒီလေယာဉ်မောင်းခြင်းနဲ့ပတ်သက်လို့တော့အခက်ခဲရလို့မကြုံခဲ့ရဘူးပေါ့နော်ဘာလို့ဆိုယောက်ျားလေးလည်းဒီကော့ပစ်ထဲရောက်ပြီးဒီထိုင်ခုံမှာထိုင်ရင်ဒီအလုပ်ကိုပဲလုပ်ရတယ်။ main ကလေးလည်းဒီကော့ပစ်ထဲရောက်ပြီးတော့ကိုယ့်ရဲ့ထိုင်ခုံမှာထိုင်လာရင်ဒီအလုပ်ပဲလုပ်ရတယ်ဆိုတော့သူလုပ်ရတဲ့အလုပ်ကဟိုလိုယောက်ျားမိန်းမခွဲခြားထားမှမဟုတ်ပဲနဲ့အဲ့လိုတော့မရှိဘူးပေါ့နော်။ဒါပေမဲ့ညီမတို့ဆိုလို့ရှိရင်ဆက်ဆချင်းအလုပ်ဝင်ကားစားဆိုလို့ရှိရင်တချို့ပါပေါ့နော်။ဟာဒီကောင်မလေးလုပ်ကောလုပ်နိုင်မှာမလားဆိုတဲ့ပုံစံမျိုးနေလည်းအလိုမြင်ခံရတာလည်းရှိတယ်ပေါ့။ဟိုအထင်သေးရ main ကလေးဆိုတော့လုံနိုင်မှမလားဆိုရင်အဲ့လိုစကားလေးနဲ့ပြောခံရတာအကြည့်နဲ့ကြီးခံရအဲ့လို situation လေးတော့ကြုံခဲ့တာပေါ့နော်ဒီဥစ္စာတွေအကုန်လုံးအောင်မြင်မြင်နဲ့ကြော်ဖြတ်လာတဲ့အနေအထားမျိုးမှာတော့ဟိုသူလည်းတဖြည်းဖြည်းနဲ့အချိန်ပေါ့နော်အချိန်အနေအထားမှာကိုအခုတဖြည်းဖြည်းနဲ့အတွေ့အကြုံလည်းရလာတယ်လုံလာတဲ့အနေအထားမျိုးမှာတော့အဲ့အရာမျိုးမရှိတော့ဘူးပေါ့အစားတော့ကအရင်တော့ကတော့အဲ့လိုမျိုးလေးကြုံတွေ့ခဲ့ရမျိုးရှိရပေါ့
အဲ့တော့အခုလေယာဉ်မောင်းလောက်တာသက်တမ်းဘယ်လောက်ရှိသွားပြီလဲ
အဲ2015ကနေစလောက်တာပါဟုတ်ဆိုတော့9နှစ်ပေါ့
9နှစ်ရှိပြီပေါ့နော်ဆိုတော့9နှစ်ဆိုတဲ့အတွေ့အကြုံကလည်းနည်းတော့မနည်းတော့ပါဘူ
း
ဆိုတော့တခြားဒီအမျိုးသမီးတွေလူငယ်တွေနောက်ပိုင်းဒီအလုပ်ကိုစိတ်ဝင်စားတဲ့အမျိုးသမီးတွေအတွက်ရောကိုကရှိကနေပြီးတော့ဘယ်လိုအကြံဉာဏ်တွေပေးနိုင်မလဲသူတို့အတွက်ဘာတွေမြန်ပြောပြပေးနိုင်မလဲ
ပြောချင်တာကတော့ဒီအလုတ်ကဟိုဝါသနာနဲ့အရင်ခံရတဲ့အလုတ်ပေါ့နော်ဒီအလုတ်မှမဟုတ်ပါဘဲအလုတ်မဆိုဝါသနာပါပြီးတော့လှုပ်လို့ရှိရင်တော့ပို့ပြီးတော့အောင်မြင်တာပေါ့နော်ဘာလို့ဒီ passion နဲ့ profession နဲ့ကဒီလိုမျိုးတစ်ထပ်သေးကြာပြီးတော့မှအဆင်ပြေမဲ့အလုတ်မျိုးလည်းဖြစ်တယ်ပေါ့နော်ပြီးတော့အလုတ်လှုပ်ရတဲ့အချိန်မှာလည်းပို့ပြီးတော့တခြားလုတ်တွေတ stress တွေပိုများတယ် responsibility ယူထားတဲ့ဥစ္စာတွေလည်းများတယ်ဆိုတော့ဟိုအမှားလည်းမခံဘူးဒီ minute ပိုင်း second ပိုင်းတွင်းလေးမှာချရတဲ့ decision ချပြီးတော့လှုပ်ရတဲ့ဟာမျိုးရှိရဲ့အရေးပေါ်အခြေအနေပါမျိုးဆိုတော့အဲ့လိုဟာမျိုးတွေအတွက်ဟိုကိုကိုယ်တိုင်ကပေါ့နော်တေချာလေးကိုဝါသနာပါတေချာလေးကိုကျွမ်းကျွမ်းကျင်ကျင်နဲ့ဟိုကျွမ်းကျင်နဲ့ဆိုတော့လေကိုဝါသနာပါလေးကျင်ပြီးတော့ဘာဖြစ်မှကျွမ်းကျင်တာဆိုတော့တကယ်ကိုစိတ်ပါဝင်စားဆိုတာနဲ့ဒီအသက်မွေးဝမ်းကြောင်းတစ်ခုရဲ့လို့ထင်မဟုတ်ပဲねတကယ်ကို flying ကို you တွတ်ပြီးတော့အလိုမျိုးပြန်ပြီးတော့လင်းရင်မောင်းရတာကိုကြည်နေပြီးပျော်နေတဲ့လူမျိုးတယောက်ဖြစ်မှဒီ pilot ကောင်းတယောက်ဖြစ်မယ်လို့တော့ယုံကြည်ရဲပေါ့เนาะကိုကိုယ်တိုင်လည်းအခုထပ်ထည့်စူးစမ်းနေတော့မှာပဲပေါ့เนาะကိုယ့်ရဲ့ဆရာကြီးတွေပါကြီးအခု retire ဝင်သွားတဲ့ဆရာကြီးတွေပါကြီးသူတို့ဆုံးမခဲ့တဲ့စကားတွေအရာဒါဟိုပြောပြပါပေါ့เนาะပြီးတော့ဟိုအင်္ဂလိပ်စာကလည်းလေလာပေါ့เนาะအင်္ဂလိပ်စာလည်းနည်းနည်းဟိုကောင်းတော့အဆင်ပြေတာပေါ့ဆိုတော့ဒီအင်္ဂလိပ်စာလေးလည်းလေ့လာပြီးတော့ကိုကိုယ်တိုင်တကယ်ဝါသနာပါရဲမပါဘူးဆိုတော့ကိုယ့်ကိုစဉ်းစားဆုံးဖြတ်ပြီးတော့မှဝါသနာပါတယ်ဆိုပြီးတော့တေးကြရလှုပ်လို့ရှိလို့ရှင်တော့မဖြစ်နိုင်ဘူးဆိုတာမရှိပါဘူးလို့ပဲပြောချင်ပါတယ်ဟုတ်အခက်ခဲလေးကတော့အဓိကတော့အဲ့စိတ်နဲ့ပဲကြော်ဖြတ်ရင်တော့ဘာမှမကြော်လွားနိုင်ဘူးဆိုတာမရှိဘူးပေါ့နော်
အတေးကတော့ဟိုယုံကြည်မှုကတော့အများကြီးလိုအပ်မယ်ထင်ပါတယ်အမျိုးသမီးတွေကိုယ့်ကိုယ်ကိုဒါကိုလုပ်နိုင်ပါမလားဆိုရယ်ယုံကြည်မှုပေါ့နော်
ပေါ့နော်အဓိကကတော့ကိုယ့်ကိုယ်ကိုယုံပါကိုယ်လုပ်နိုင်နေဆိုတာကိုကိုယ့်ကိုယ်ကိုယုံပါပေါ့နော်ပြီးတော့အဲ့ကိုယုံထားတဲ့အတိုင်းဟိုအပတ်တကုတ်စူးစမ်းပါပေါ့အဲ့ဒါဆိုလို့ရှိရင်တော့မဖြစ်နိုင်ဘူးဆိုတော့မရှိပါဘူးလို့ဟုတ်ဟုတ်ကဲ့ဒီလေးအများကြီးတင်ပါတယ်
အမေရိကန်ပြည်ထောင်စုမှာ COVID-19 ကူးစက်ခံရသူ2000ကျော်သွားပါပြီ။အခုခါမှာအမေရိကန်ပြည်နယ်တဝက်နီးပါးလောက်မှာရောဂါကူးစက်မှုအမြင့်ဆုံးအနေအထားကိုရောက်လာသလိုမကြာခင်လပိုင်းလောက်မှာလည်းကူးစက်မှုတွေ20လောက်တိုးလာမယ်ဆိုပြီးပညာရှင်တွေကခန့်မှန်းထားပါတယ်။ကူးစက်မှုအချက်အခြေအနေဖြစ်တဲ့နယူးယောက်မှာတော့တရားဝင်နေထိုင်သူပဲဖြစ်ဖြစ်တရားမဝင်နေထိုင်သူပဲဖြစ်ဖြစ် COVID ကူးစက်သူအလုံးကိုကူးသမှုပေးနေပြီးနေစရာစားသောက်စရာတွေကအဆအစီစဉ်ပေးနေပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့နယူးယောက်မြို့ကကုမှုချန်ကိုသုတဆုံလင်အမေရိကန်တခွင်အစီအစဉ်ကနေဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ။ကုမှုချန်ရေအခုနောက်ဆုံးပေါ့လေနယူးယောက်ကကိုဗစ်ကူးစက်မှုအခြေအနေကိုအရင်ဆုံးပြောပြပေးရလား
။တိတ်နယူးယောက်ကတော့အလုံးသိကြတဲ့အတိုင်းပဲအဲကမ္ဘာနံပါတ်1လို့ပြောရမှာမဟုတ်ဘူးနော်ကိုဗစ်စကူနဲ့ပတ်သက်လို့အခုလောလောဆယ်ဒီနေ့မနေ့အထိပေါ့နော်မနေ့အထိကတော့ကင်းကနန်းတွေကတော်တော်လေးတိတိတသာတော့ကျလာတယ်ကျလာတယ်ဆိုပေမဲ့လို့လေအဲကျွန်တော်ဒီကျွန်တော်တို့ဒီကိုဗစ်စကူဆိုင်ရာစောင့်ကြည့်တဲ့အမေရိကန်အစိုးရအောက်ကပေါ့နော်စောင့်ကြည့်တဲ့ဆရာဝန်ရဲ့ဦးဆောင်တဲ့ဆရာဝန်ရဲ့ပြောပြချက်အရာဒေါက်တာဖောက်ချီပေါ့နော်ပြောပြချက်အရာကတော့ဒါကပြီးသွားသေးတာတော့မဟုတ်ဘူးပြန်တက်လာမယ်ကိန်းကနန်းတွေကတော့ရှိလာနိုင်တယ်ဆိုတော့အနိထားတော့တရားဝင်ထုတ်ပြန်ထားတာတွေ့ရတယ်။ပြန်နယူးယောက်စီးတီးအနေနဲ့ကတော့မနေ့ကအထိကတော့ကိန်းကနန်းတွေတော်တော်လေးတိတိတသာကျသွားတယ်။အဲအခုကဆန္ဒပြပွဲတွေလည်းရှိနေတဲ့အချိန်ကတော့အဲ့ဒီကိန်းကနန်းတွေအချိန်မီးပြန်တက်လာနိုင်တယ်ဆိုတော့ခံမှန်းချက်တွေလည်းရှိနေတယ်
။နယူးယောက်မှာဒီအခြေ6ဝန်းကျင်တွေကများတဲ့အခါကျတော့ဟိုဒီနိုင်ငံသားမဟုတ်တဲ့လူတွေနဲ့ပတ်သက်ပြီးတော့ရောဟိုယောဂကုသခံရပြီဆိုလို့ရှိရင်ဘယ်လိုတွေကုသပေးပါလဲဗျ။
ဟုတ်ကဲ့ဟိုနယူးယောက်မှာကတော့လေထူးခြားတဲ့ဖြစ်စဉ်တွေအများကြီးရှိတယ်။ဒီ COVID-19 မတိုင်ခင်ကတည်းကဒီဖက်ဒရယ်ပြည်ထောင်စုကနေပြီးတော့မှဖက်ဒရယ်ဆိုးကနေပြီးတော့မှတရားမဝင်တဲ့လူတွေကိုစိုက်စားတယ်မပြည့်စုံတဲ့လူတွေကိုဖမ်းမယ်ဆီးဆိုတဲ့အခြေအနေတော့ကဒါ COVID မတိုင်ခင်ပေါ့နော်။နယူးယောက်ကဒီဖက်ဒရယ်ပြည်ထောင်စုအစိုးရနဲ့ဟိုပူးပေါင်းမှုမရှိဘူး။ပူးပေါင်းမှုမရှိအောင်လည်းပဲစူးစမ်းဆောင်ရွက်ပြီးကြတယ်။အဲဘာကြောင့်လဲဆိုတော့စိုက်စားတယ်မရှိဘူး။တရားမဝင်နေကြတဲ့လူတွေဆိုတာကျွန်တော်မြန်မာပြည်ထဲကတချို့မြန်မာပြည်ပေါ်တွေကဒီမှာကောက်မှာအများကြီးရှိတယ်เนาะအများကြီးရှိတယ်လူမျိုးပေါင်းများစွာရှိကြတယ်အဲ့ဒီအချိန်ကျတော့အခုလူမျိုးကိုဗစ်ဖြစ်လဲဖြစ်လာပေါ့ဒီဟာစီကိုဗစ်ပေါ်မှာအခြေခံပြီးတော့မှပို့ပြီးတော့တောင်ဟိုဟိုတာပေါ့เนาะဟိုနယူးယောက်မြို့ကနယူးယောက်မြို့အစိုးရနယူးယောက်ပြည်နယ်အစိုးရနှစ်ခုစလုံးကပို့ပြီးတော့တောင်တတိထားလာတယ်ကင်တွယ်တာတွေပို့ပြီးတော့ဟိုတတိထားလာတယ်ခုနပြောလို့ပဲအဲမိစုမစိုး ဒီ COVID 19 နဲ့ပတ်သက်ပြီးတော့မှလွတ်လပ်စွာကုသခွင့်ရှိတယ်ကုန်ကြစိတ်ဘာမှပူစရာမလိုဘူ
းအခုလိုမျိုးကတ်ယောဂဖြစ်ပွားနေချိန်မှာအလုတ်ကန်တွေကလည်းပိတ်ထားတော့ဒီအိမ်ငန်းကားတွေအိမ်ငှားကားတွေကိုဟိုအကူအညီပေးရဆိုပြီးတော့လည်းကျွန်တော်တို့သိရပါတယ်
အဲ့ဒါကတော့ကျွန်တော်တို့ဒီလိုအပ်တဲ့အနေအထားပေါ်မှာမူတည်ပြီးတော့ပေါ့နော်တို့ဒါကတော့တို့အဲ့ဒီငွေကြေးအထောက်ပံ့ကတော့တို့အသေးစိတ်ကြည့်ပါလေအထူးသဖြင့်ဟိုတချို့ကတော့ယာယီဖြစ်မှာပေါ့နော်အဲတချို့ကတော့ရေရှည်ဖြစ်တယ်ဆိုတော့ရေရှည်ဖြစ်တဲ့ကိစ္စတွေမှာတော့ဒါကဥပဒေနဲ့မကြည့်လို့မရတော့အထူးသဖြင့်ဒီကျွန်တော်တို့ Federal အစိုးရပေါ့ဒေါ်နယ်ထရန့်သမ္မတဒေါ်နယ်ထရန့်ဦးဆောင်တဲ့ Federal အစိုးရကအဲ့လိုမျိုးရေရှည်မှာအထောက်အကူယူတဲ့ကိစ္စမျိုးတွေကိုအခုထူးတစ်ဖြင့်ဒီပြီးခဲ့တဲ့6လလောက်ကစပြီးတော့မှ6လတစ်နှစ်ပေါ့နော်စပြီးတော့မှဆွေးနွေးလာပြီးတော့မှတရားကိုအမိန့်ထုတ်လာတယ်နော်အမိန့်ထုတ်လာတယ်ရေးရှိယူတယ်ဆိုလို့ရှိရင်တော့သူတို့ဒီအနေနဲ့ကဒါဟိုတောက်ထောက်ကြည့်တော့မယ်နောက်ပိုင်းအနာဂတ်မှာဒီလူစီရတင်ရတဲ့အခွင့်အရေးတွေထူးချင်းဟာဘင်းကပ်တို့စီတီဇင်ရှစ်တို့ယူလာပြီးဆိုလို့ရှိရင်မဟုတ်တော့ဘူးကန့်သက်လာပြီဆိုတော့အဲ့ဒီချိန်ကျတော့ဒီပြည်နယ်နယူးယောက်ပြည်နယ်နဲ့ရောက်မြို့အဲ့တော့အထုတ်တဲ့အစိုးရက COVID-19 နဲ့အသက်တဲ့အချိန် COVID-19 မှာမူတည်ပြီးတော့ပဲယာယီထောက်ပံ့မျိုးပေးတဲ့ပုံစံမျိုးကိုစီစဉ်ကြတာဖြစ်တယ်။ဆိုတော့ငွေနဲ့ကိစ္စနဲ့ပတ်သက်လည်းဒီလိုပဲအစားအစာနဲ့ပတ်သက်တာလည်းပဲအခက်အခဲရှိနေရရတယ်။ဒီကာလမှာကတော့ရရတယ်။အဲဒါပေမဲ့ပြည်ထောင်ပြီးနေတော့သူမပြီးပါဘူးနော်
။ဟုတ်ကဲ့ဟိုပြောရအောင်။
ကျွန်တော်တို့ညို့ကတော့ဒီညို့မျိုးတော်ကွန်ရဲ့အုတ်ချုံအောင်ရှိတယ်သူတို့ဒီဟို COVID-19 ဆိုင်ရာအဲထိန်းပြီးတဲ့ COVID-19 ဆိုင်ရာအတွက်ကိုဟိုအူညီပေးနေတာထားရှိအဲဌာနတွေမှာဒါရှောက်ရကျွန်တော်ညောင်မျိုးမှာတော့ဒါအထူးသဖြင့်အဲ့ဒီ information နဲ့ပတ်သက်လို့ဆိုလို့ရှိရင် 311 ပေါ့နော် 311 ဆိုတော့အဲဖုန်းနံပါတ်ကိုကောက်ခေါ်လိုက်တာနဲ့အချိန်မရွေးအဲ့ဒီအချက်လက်တွေအကုန်တောင်းလို့ရတယ်လွယ်လွယ်ကူကူလုပ်ပြီးထားတာပေါ့နော
်နောက်တစ်ခုကဒီအစားတောက်တွေလည်းဝေပေးရလို့သိရပါတယ်ဟိုဘယ်လိုပုံစံမျိုးပေးတာပါလဲ
အစားအစာနဲ့ပတ်သက်တာကတော့တို့ကနေ့စဉ်နဲ့အမျှဒီကျွန်တော်တို့အခုကចောင်းနေလဲပိတ်ထားတယ်ဆိုတော့လीအဲចောင်းနေမှာမူလာတန်းចောင်းနေအလဲတန်းចောင်းနေစကန်ချပြီးတော့မှသူတို့ဝေပေးနေတယ်ဗျတခါဝေလို့ရှိရင်3နှစ်စာပေါ့နော်အဲ3နှစ်စာတနေ့မှလူကပုံပြင်းပြအားဖြင့်3နှစ်စာကြတာဆိုတော့တခါဝေ3နှစ်စာဆိုပြီးတော့မှဝေပေးတယ်အကယ်၍သုံးမဟုတ်တချို့လူတွေက2ရက်စာ3ရက်စာလိုလဲဆိုလို့ရှိရင်ဆော်ဒီနဲ့ပတ်သက်တဲ့ဖြစ်တာကဒီကိစ္စကစီးပွားတာနဲ့တော့ကျွန်တော်တို့ကဒီကိစ္စကိုချက်ချင်းချက်ချင်းပြန်ပြောရှိတယ်ဆိုတော့ကျွန်တော်တို့ကချက်ချင်းပြန်ပြောရှိတယ်ကောင်းတယ်လေဒီစေးဖို့ဘာကလည်းပေးစရာမလိုစေးရုံကလည်းပေးစရာမလိုတိတ်အရန်တိတ်ကအဲဒါပေမဲ့ဘလို့ဖြစ်လဲဆိုတော့ဒီစေးရုံသွားပြီးတော့လို့ရှိရင်အဲအထူးသဖြင့်ဟိုတလောကဟိုတကဘာလုံးကြားသိလိုက်ရတယ်ကျွန်တော်တို့ Elmhurst data ပေါ့နော်ညူးယောက်မြို့ Elmhurst data ကျွန်တော်မြန်မာတွေအများစုနေတဲ့ရပ်ကွက်တစ်ခုပါပဲဆိုတော့အဲ့ဒီမှာဆိုရှိတဲ့စေးရုံဆိုလို့ရှိရင်ဒီတိုင်းပဲဘယ်သူမှဆိုတော့တက်လို့ရတယ်ဒါပေမဲ့သူတို့မှာရန်ကိုလူတွေကကြိတ်ကြိတ်တိုးလာတဲ့ဆင်ရစေးရုံကမနိုင်မနေနေဖြစ်တာအဲအဲ့ဒီမှာနောက်ဆက်တွဲကြည့်ရတယ်ရိုက်လာတယ်နော်ဆေးရုံကခေါ်လိုက်ပြီဆိုကျွန်တော်ဆေးရုံကခေါ်လိုက်လို့ဆေးရုံကနဲ့ကျွန်တော်ယောဂကုနေလို့ကျွန်တော်ဆေးရုံကနဲ့သွားမယ်ဆိုကျွန်တော်အဲ့ဒီလေးစားမနေရဆိုအဲ့ဒီဆေးရုံကိုပဲပို့ပေးတယ်ဟိုဒီဆေးရုံကလူတွေရှန့်နေပြီလေတခြားဆေးရုံပို့ပေးပါလားမပို့ဘူးအဲ့ဒီဆေးရုံပဲပို့အဲ့ဒါမျိုးအားနည်းချက်တွေကတော့ရှိတယ်ဆိုတော့ဒါကဟိုခုနပြောလို့ဒါမျိုးဖြစ်ပြီးွားလို့ရှင်ရောဒါမျိုးပြင်ဆင်ပြီးွားလို့ရှင်ရောတခြားပြဿနာမရှိနိုင်ရှိနိုင်တာပေါ့နော်ဒါပေမဲ့တချို့ပြဿနာတွေကကျွန်တော်တို့ဝမ်းမျိုးဖြည့်ရှင်းပြီးလို့ရနိုင်တာတွေရှိတယ်ဥပမာကျွန်တော်တို့ community ရပါပေါ့နော်ဆိုတော့အဲ့ဒါတွေကိုလည်းကျွန်တော်တို့စူးစမ်းနေပါတယ
်အခုဆက်ပြီးသိပ္ပံနဲ့နေပညာကဏ္ဍကိုနားဆင်နိုင်ပါပြီကျွန်တော်ခင်ရသက်ပါပြောင်းဖို့ရာစုနှစ်ဝက်ကျော်စူးစမ်းနေတယ်။မအောင်မမြင်ဖြစ်နေရတဲ့မြန်မာစိုက်ပျိုးရေးကဏ္ဍကိုလက်ရှိ COVID-19 ကာယောဂါကင်ဆယ်ကူညီရေးအတွက်ခြားထားပေးမယ်ရန်ပုံဝင်နဲ့ဆက်မှုလဲရဖြစ်လာအောင်အစပြိုးပေးနိုင်ဖို့အတွက်စဉ်းစားနေသူကတော့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းပါ။
အခုဆိုရင်နိုင်ငံတော်အပံပွဲမှာ 100 billions တရားကိုသူတို့ခွဲဝေပေးဖို့ဆိုတော့သူအနေနဲ့တော့သူတို့ကတော့ဒီမျိုးစီလေးတွေပေးပြီးတော့home garden လေးကြီးဆောင်လို့လုပ်တာပါဗျာ home garden လေးဒါလေးကျွန်တော်ထောက်ခံတယ်ဒါလေးကျွန်တော်တို့လိုအပ်တယ်ရေသမားတွေမှာဘဲမှမသွားတဲ့ဟာအိမ်ထဲမှာအိမ်ကိုယ်အိမ်ခြံလေးလုပ်ပြီးတော့ home garden လေးနဲ့စိုက်ပျိုးစမယ်အဆင်ပြေတယ်ကိုယ်အိမ်လည်းဆင်ပြေတယ်အဲတခြားလည်းသွားမရဘူးဒါပေမဲ့ထွက်လာတဲ့ဟာကိုဘယ်ဒီဥစ္စာတွေဘယ်လိုစိတ်ပတ်လုပ်မလဲဆိုတာတော့ဘယ်သူမှမသိသေးဘူးဒါပေမဲ့အဲ့ဒါလည်းပေးအဲ့ဒါပေးတာလည်းသိပြီးတော့ကြားရမှာမဟုတ်ဘူး ကျော်စောကဒီမျိုးစေ့လေးတွေပြတာဒီတရားဒီပဲသူစိုက်လို့ဆင်ပြေသွားမယ်။ဒါမဲ့တကယ်လို့ခုနစက္ကရာဆင်ပြေးလိုက်လို့ရှင်ဒီစက္ကရာဒီသူထိမ့်သိမ့်တဲ့ကာလအလျောက်ကြိုက်တွဲတဲ့လူရဲ့အကျိုးရှိတဲ့လျောက်ကိုရေရှည်မှာဒီတဲ့သမားစုရဲ့မနိုင်ဝင်ထမ်းနေရတဲ့ကွာဟုတ်။ကုညီမှာဖြစ်တဲ့အတွက်ဒီစက္ကရာကိုဒီခုတည်းကအဲ့ဒီအဖွဲ့အစည်းလေးတွေများတက်ဆင်ပြေးမယ်ဆိုရင်ဒီစားတော်တော်ကိုအဆင်ပြေတဲ့လုပ်ငန်း
ကိုဗစ်ကာယောဂါကြောင့်စီးပွားရေးဆိုင်ရာထိခိုက်မှုတွေအတွက်အစိုးရကကြံ့ငွေဘီလီယံ100ကနေ900အထိသုံးဖြူမှာဖြစ်ကြောင်းထုတ်ပြန်ထားတာကြောင့်ဒီငွေကိုစိုက်ပျိုးမွေးမြူရေးလုပ်ငန်းတွေမှာအဓိကအသုံးပြုသင့်တယ်လို့ပညာရှင်အများပြားကအကြံပြုထားတာပါဒီလိုသုံးမယ်ဆိုရင်မြန်မာစိုက်ပျိုးရေးကဏ္ဍအတွက်လိုအပ်ချက်တွေကအရေးပါတဲ့စစ်မှုလျာအဖြစ်ပြောင်းပေးဖို့အရင်စဉ်းစားသင့်ပါတယ်မြန်မာရေမြင့်မှာမိုးခေါင်တာရေကြီးတာလင်းရလုံသားရှာပါတာလို့ပြဿနာတွေအတွက်လင်းရသုံးစက်ကရီယာတွေဖြစ်တဲ့မြေပြုတ်ပြင်းတဲ့ထွန်ဆက်တွေလင်းရသီးနှံအဆို့အချောက်မျိုးစေ့ချဆက်မျိုးစာချဆက်တွေပေါင်းရှင်းမြေဆွာထွန်နေပိုးသက်ဆေးဖြန်းဆက်တွေသီးနှံဆုံးရိတ်သိမ်းချွေလှည့်ဆက်တွေကရေရှည်အတွက်ကူညီဖြည့်ရှင်းပေးနိုင်တာပါဒါကြောင့်အခုကိုဗစ်ဖြစ်နေချိန်မှာမိုးဥရာသီအတွက်လိုအပ်တဲ့မျိုးစေ့မြေဩစာပိုးသက်ဆေးထွန်ရက်ကုန်ကျစရိတ်တွေအတွက်ပဲတောင်သူတဦးချင်းစီကိုဝေးမြပေးလိုက်ရင်မိုးရင်းစာအတွက်ပဲဖူလုံနိုင်မှာမို့ရေရှည်အတွက်ကြည့်ပါလို့လည်းတိုက်တွန်းပါတယ
်ကိုဗစ်ကကျွန်တော်မောင်ရင်6ရောက်ပဲ6ရောက်တော့ရန်ကုန်မှာနေပါပဲနေရီကတော့အလုံး healthy ပဲလေနေရီကဘဝဉဏ်တဘာဝတွေလက်သမားတွေကတော့အလုံး healthy ပဲဗျာဥစ္စာလက်သမားတွေမကျန်းမာတာကတော့ငွေကြေးပဲမကျန်းမာတော့ငွေကြေးမကျန်းမာဘူးသူတို့လိုအပ်တဲ့ရေစက်ကရီယာမကျန်းမာဘူးရန်သူအပြင်းစံတယ်လူသမားကရှာတယ်အဲ့တော့ဒီစားဟိုကိုဗစ်ပါပိုးတဲ့ငွေလေးကိုသွားပြီးတော့ရောစာဘူးလောက်ပေးတာလေးနဲ့လုံးဖြစ်လာဘူ
းသူတစ်ချက်ကဒီတစ်ကရိယာတွေပံ့ပိုးပေးဖို့လိုရပေါ့နော်ဆိုတော့အချင်းမမမစင်စားပဲနဲ့တနိုင်တပိုင်းကိုဘလိုလေးစက်တစ်စီးတွေကိုဘလိုပုံစံနဲ့ဒီစိုက်ပျိုးရေးကဏ္ဍအတွက်ပံ့ပိုးပေးလို့ရတယ်ဆရာ
ဟောသူကကြည့်လိုက်လို့ရှိရင်တော့စက်ပစ္စည်းတွေကလန့်သွားတော့ဘလောက်များကုန်လဲဘလောက်များကျမလဲနော်ဆိုတော့ဒီစားတော့အတိုင်းတာတစ်ခု330ပတ်ဝန်းကျင်ဆိုလို့ရှိရင်လက်တွန်းထွန်ဆက်ဝင်လို့ရတယ်တင်းတုံးစလောက်ကုန်မယ်ဆိုလို့ရှိရင်ကျွန်တော်ဒရိုင်ယာလေးတွေဝယ်လို့ရတယ်ချွေ40ဝယ်လို့ရတယ်တော့340ဆိုရင်ဒရိုင်ယာဆိုရင်အချောက်ခံစက်ဒါနဲ့လိုတယ်ကျွန်တော်ကယာတူရမမှန်ဘူးလေရေစက်ပြုတ်ချိန်မှာမိုးခုံသွားမယ်ရေသိမ်းချိန်မှာမိုးတွေရရွာလာမယ်အဲ့ဒီမှာဒုက္ခရောက်တော့ပဲဗျာစက်ပြုတ်ချိန်မှာရေလိုမယ်ဆိုရင်ရေစစ်တဲ့တွေနဲ့ဒီရောက်ရေတွေနဲ့စက်ကရိယာတွေနဲ့တင်ပေးလိုက်ရေသိမ်းချိန်မှာမိုးရမယ်ဆိုရင်ဒါနဲ့မိုးမရောက်ခင်မှာကျွန်တော်တို့စက်ကရိယာနဲ့မြင်မြန်ဆန်းဆန်းရေသိမ်းချွေလေးလိုက်အဲ့တော့ဒီစားတွေကကျွန်တော်တို့ကယာတူရုပ်လည်းကျွန်တော်တို့ကိုဝါရီရာဒီလိုရှောင်းရောက်တယ်။နောက်ပြီးတော့ဒီလုံသမားတွေရှားတဲ့ဟာကိုလည်းကျွန်တော်တို့ဖြစ်ရှင်း
။ဈေးကြီးတဲ့ဆက်ပစ္စည်းတွေကိုမြန်မာနိုင်ငံကတောင်သူလယ်သမားတိုင်းသုံးနိုင်အောင်ဘယ်လိုလုပ်နိုင်ပါသလဲ
။ဘလောက်ကုန်လဲဆိုတော့ကုန်တယ်။လယ်သမားကတော့ဈေးမကိုကျွေးထူနေတယ်လယ်သမား။ဆိုတော့လယ်သမားကိုသွားပြီးတော့ကျွန်တော်တို့ဒါကိုလုပ်မယ်ဆိုတော့စိတ်ကူးရင်ဆန်တယ်လို့ပြောမယ်။ဒါပေမဲ့ကျွန်တော်တို့ကလယ်သမားတစ်ယောက်မနိုင်ရင်အုပ်စုလိုက်လယ်သမား Task Force ခေါ်တာပေါ့နော်။လယ်သမားစိတ်ဝင်စားလယ်သမားအဖွဲ့အစည်းဖွဲ့လိုက်ပြီးတော့အဖွဲ့အစည်းကိုသာနိုင်ငံတော်ကအဖွဲ့အစည်းကိုမူတည်ပြီးတော့ဂျပန်မှာဒီလိုပဲလို့ဂျပန်ကကျွန်တော်ပြောခဲ့တဲ့ core facility တွေဒေသအထူးမှာတစ်ခုပဲစောက်ပေးတယ်။နောက်လက်သမားအဖွဲ့အစည်းကထိန်းသိမ်းတယ်။လက်သမားအဖွဲ့အစည်းကအားလုံးလက်သမားတွေလာသမျှတော်ပြီးစီးတွေကိုစစ်ကြောတတ်စင်ထုတ်ထုတ်ပို့ပြီးတော့သိမ်းပေးတယ်။ဒီလို honesty နဲ့ reality တိုက်မိချစ်တဲ့စိတ်ကလေးတွေရှိတဲ့တောင်သူလက်သမားတွေအများကြီးရှိပါတယ်။အဲ့ဒီလူငယ်အဖွဲ့အစည်းတွေများဖွဲ့စည်းမယ်။ထင်ရှားမြင်သာတဲ့အဖွဲ့တော့ water user group ဆိုတော့ထင်ရှားတယ်ဆရာမ။ဒီ water user group ရေရရှိရမှာနေမှာလက်သမားတွေအစုပွက်လေးတွေကဥဆောင်ပြီးလောက်တာအဲ့လိုအဖွဲ့လေးတွေကသူ့အဖွဲ့လေးထင်ရှားတယ်ကောင်းတယ်ဆိုတော့အဲ့လိုမျိုးတွေကကျွန်တော်လက်သမားအစုပွက်ကိုဒါဒီ set PC တွေကလေးကိုတက်ဆင်ပေးလိုက်မယ်သိအများဆုံးကံပေါ့ခုနဆရာမပြောတဲ့ကတွက်ကြည့်ရင်သိ4-5000ပြင်မရှိဘူးသိစားလေးတွေ
ဆင်းရဲတဲ့တောင်သူလက်သမားအများစုဟာပညာသိမတတ်ကြသလိုဆက်ပစ္စည်းကရိယာတွေနဲ့လည်းသိပြီးမရင်ပါကြပါဘူ
းလက်သမားဒီ ready မရှိသေးဘူးဒီပြန်မရှိ maintenance မလုပ်တတ်ဘူးဆိုရင် second option ကကျွန်တော်တို့အင်္ဂလိပ်လိုတော့ leverage ပါဆရာမပြီးလိုက်တဲ့ယင်းတစ်ခုကိုတိုးပေါင်းအောင်လုပ်တာဒါပဲကျွန်တော်ပြောတာပြီးလိုက်တဲ့နိုင်ငံတော်ပြည်တဲ့ပစ္စည်းပစ္စည်းကိုမျိုးစည်းလေးမျိုးစားဝေးပြီးပြီးလိုက်တာမှဒါတဲ့လမ်းဆုံးသွားမယ်စားဒီ leverage ကိုလည်းဒီနိုင်ငံတော်ရဲ့ပြည်တဲ့ပစ္စည်းကိုအတိုးပွားပြအောင်ဘယ်လိုတွေလုပ်တတ်လဲဆိုရင် contract farming ခေါ်တဲ့နိုင်ငံတော်မှာရှိတဲ့ contract farming လုပ်နေတဲ့ Myanmar Rice Federation မြန်မာနိုင်ငံစံမတင်းဖွဲ့တော့အရာရှိဝါလို့ကုမ္ပဏီကြီးကြီးအများကြီးရှိတယ်နော်ဒီ contract farming နဲ့ကတော့ contract farming ဒီစနစ်ကြတဲ့ data နဲ့စဉ်းစားထင်သာမြင်သာအင်းထိန်းသိမ်းတာဆက်လို့စက်ကြီးကင်တွေတာဆက်လို့အကျိုးရှိအောင်လေသမားကမြင်တဲ့လူပဲဆိုင်သူတို့ကအားလုံး စင်းအင်းအားအင်းအားနဲ့စိုက်ပြီးတော့များနှုတ်တစ်ဖက်ကျိုးစီဝါတိုးပါပြီးတော့လုပ်မစိုင်းဒီငွေစီပြောက်ပြတ်မသွားဘူးသူတို့စိုင်းစရာခုနပေးတဲ့ငွေစီခင်စာမြန်စာရှိမြရေရှိခံမယ်ဒါမှမဟုတ် UNOPS ခေါ်တဲ့ကုလသမဂ္ဂထောက်ပံ့ Lift Funds ခေါ်တဲ့ဟာတွေ USAID ဆိုတဲ့ဟာတွေ JICA QUICA ဆိုတဲ့ NGO တွေအများကြီးအဲ့ဒီကိုထောက်ပံ့အဲ့ဒီပုဂ္ဂိုလ်အဲ့ဒီအဖွဲ့အစည်းတွေနဲ့စောစောကိုဗစ်ထောက်ပံ့နေများပေါင်းစပ်ပြီးတော့အဲ့ဒီကပညာရှင်တွေနဲ့ပဲလို့ထင်တာမြင်တာရှိတဲ့မပြောင်ပြဲမပြည့်စည်တဲ့ရေရှည်ခံတဲ့စိုက်ပျိုးကုန်ထုတ်လုပ်ငန်းကြီးတစ်ခုလုပ်ဖို့ကောင်းကောင်းလုပ်လို့ရတယ်ဆရာ။ကောင်းလို့ရတယ်
။စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရှင်။နောက်တစ်ပတ်မှာကျန်းပြီးဆက်ရအောင
်။ဂျုံလာ12ရက်တောက်ချာနေအတွက်VOE မြန်မာပိုင်းကနေထိတ်ကျန်းရောက်နေတဲ့သတင်းတွေကိုကျွန်မဆွမျက်မောင်ကတလှည့်ပြောပါအောင်မယ်။ American ပြည်ထောင်စုကလူနည်းစုအတိုင်းဝိုင်းတွေကြားစီးပွားရေးတိုးတက်အောင်အပြင်းထန်လှုပ်သွားမှာဖြစ်တယ်လို့အဲ့ဒီအတိုင်းဝိုင်းတွေရှိတဲ့နေရာတွေမှာကျန်းမာရေးဆောင်ရှောက်မှုကွာဟချက်တွေကိုလည်းဖြည့်ဆင်းသွားမယ်လို့ American သမ္မတ Donald Trump ကကတိပြုလိုက်ပါတယ်။ America မှာရဲလက်ချက်ကြောင့်လူမဲအမျိုးသား George Floyd သေဆုံးခဲ့ရလို့ဆန္ဒပြပွဲတွေသတင်းနှစ်ပတ်ကျော်ရှိနေချိန်မှာလုံခြုံမှုအခွင့်အလန်းနဲ့ဂုံတိတ်ခါရှိရေးအချက်၄ချက်ပါအစီအစဉ်နဲ့ဆောင်ရွက်သွားမှာဖြစ်တယ်လို့အင်ဂျီရာကပြောပေမဲ့အသေးစိတ်ထုတ်ပြန်ခြင်းမရှိပါဘူး။သမ္မတကတော့ဒီအစီအစဉ်အရရဲတပ်ဖွဲ့အတွင်းအင်အားသုံးခုနဲ့ဆိုင်တဲ့အမိန့်ထုတ်ပြန်ဖို့ဆောင်ရွက်နေတယ်လို့ Texas ပြည်နယ် Dallas မြို့မှာခြားသားရေးနေတုန်းကပြောကြားခဲ့ပါတယ်။ American ပြည်ထောင်စု Florida ပြည်နယ် Jacksonville မြို့မှာ August လတည်းကျင်းပမယ့် Republican Party ညီလာခံကြရေးရွေးကောက်ပွဲပြောင်းဝင်မဲ့သမ္မတလောင်းအဖြစ်သမ္မတ Donald Trump မိန့်ခွန်းပြောကြားမယ်လို့ Republican Party ကော်မတီကကြားသာရင်းတွေကကြေညာပါတယ်။ North Carolina ပြည်နယ် Charlotte မြို့မှာပါတီညီလာခံကိုကျင်းပမှာဖြစ်ပေမဲ့သမ္မတလောင်းမိန့်ခွန်းပြောကြားမှုအပါအဝင်တချို့ကိစ္စတွေကို Florida ပြည်နယ်မှာလုပ်မယ်လို့ပါတီကော်မတီကပြောပါတယ်။မြောက်ကိုရီးယားကောင်ဆောင် Kim Jong Un အနေနဲ့ American သမ္မတ Donald Trump နဲ့အဆက်အဆက်ဆက်လုပ်နေစရာအကြောင်းသိမရှိဘူးလို့မြောက်ကိုရီးယားဘက်ကပြောလိုက်ပါတယ်။သမ္မတ Trump နဲ့ Kim Jong Un တို့စင်ကာပူနိုင်ငံမှာပထမဆုံးလုပ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲနှစ်နှစ်ပြည့်မှာမြောက်ကိုရီးယားဘက်ကထုတ်ပြန်တဲ့ကြေညာချက်ကိုအစိုးရပိုင်းသတင်းမီဒီယာမှာဖော်ပြခဲ့တာပါ။ American အစိုးရဘက်ကရန်လိုတဲ့မူဝါဒတွေကိုဆက်လက်ကျင့်သုံးနေရင်းကောင်းဆောင် Kim နဲ့သမ္မတ Trump တို့ဆက်ဆံရေးကနေတန်တမာရေးအရာထူးခြားတဲ့အပြောင်းအလဲဖြစ်လာနိုင်မှာမဟုတ်ဘူးလို့ကြေညာချက်မှာရှင်းတာထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်မှုတွေကိုဇူလိုင်လအတွင်းမှာပထမဆုံးအကြိမ်ဖြစ်နေကြေကြေပြန့်ပြန့်စမ်းသပ်သွားမှာဖြစ်တယ်လို့ American ကModerna ဇီဝနည်းပညာကုမ္ပဏီကပြောကြားလိုက်ပါတယ် COVID-19 ကာကွယ်ဆေးထုတ်လုပ်နိုင်မှုအတွက် Moderna ကုမ္ပဏီက American အမျိုးသားကျန်းမာရေးဌာနနဲ့အတူဆောင်ရွက်နေတာပါ American မှာရှေ့လာကြရင်မိမိသဘောအရာပါဝင်လို့သူ3000လောက်ကိုပထမဆုံးအကြိမ်ဖြစ်နေကြကြံပြန့်ပြန့်စမ်းသပ်တဲ့အစီအစဉ်တွေလုပ်သွားမှာဖြစ်တယ်လို့ကုမ္ပဏီကမနေ့တုန်းကပြောကြားပါတယ်အဲ့ဒီထက်ကတချို့ကိုတကယ်ကာကွယ်ဆေးအစ်စ်တွေထိုးပေးပြီးတော့တချို့ကတော့အန်ဒီယမ်ရှိတဲ့စမ်းသပ်ဆေးထိုးပြီးနှိုင်းရှင်သုတေသနပြုမှာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာလွှတ်တော်ကနေမကြသေးခင်ကအတည်ပြုလိုက်တဲ့အကြမ်းဖက်ဝါဒဆန့်ကျင်ရေးဥပဒေကြမ်းကိုကန့်ကွက်ရှုံချတဲ့အနေနဲ့လူထောင်ချီဒီကနေ့စုဝေးဆန္ဒပြကြပါတယ်ဒီကနေ့ကြရောက်တဲ့ဖိလစ်ပိုင်လွတ်လပ်ရေးနေ့မှာဆန္ဒပြနေသူတွေဟာမိုးရွာရွာနေတဲ့ကြားကပဲလက်ကင်ပိုစတာတွေစာရန်တွေနဲ့ကျွေးကြော်အဟစ်ဆန္ဒပြခဲ့ကြတာပါအတိုက်ခံတွေနဲ့လွတ်လပ်စွာပြောဆိုခွင့်ကိုဖိနှိပ်ဖို့အတွက်သမ္မတဒူတာတေအနေနဲ့ဒီဥပဒေကိုအသုံးပြုလာနိုင်တယ်လို့ရှေ့နေရီလူခွေလှူရှားသူတွေကဆိုရင်းနေကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုတောက်ချာနေညအတွက်ရေဒီယိုအသံဖတ်မှုကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆင်းရဲမှာ။
This program has come to you from the Voice of America, Washington.